Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်မေလ1ရက်တောက်ကြနေနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32 49တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုစိုးဝင်းလိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညားပါပါဘော်လီမိုးမြို့မှာလူမဲမျိုးသားငယ်တည်ဆုံမှုရက်တက်ဖွဲ့စုံစမ်းစစ်ဆေးချက်ကိုအစိုးရရှိနေတွေလက်ထက်အလိုက်ပါပြီနေပေါ်ငလျင်ကြောင့်တည်ဆုံမှုတိုးလာနေတယ်လို့အသက်မတိကြံရစ်သူနောက်နှစ်ဦးကိုလည်းကတ်ကဲတင်လိုက်ပါတယ်ဂျာမနီကနာမည်ကျော်စပိန်ပြိုင်ပွဲတစ်ခုကိုတိုက်ခိုက်ဖို့ကြံစီတယ်ဆိုတဲ့စွဲချက်နဲ့လူနှစ်ဦးကိုဖမ်းလိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီရှင်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ပြည်ထောင်စုလွှတ်တော်နိုင်ကသူရဥရှိမန်အဖွဲ့ဟာအမေရိကန်ရဲ့အထင်ကရလွှတ်တော်အမတ်တွေနဲ့မနေ့ကတွေ့ဆုံခဲ့ပါတယ်။ဒါအပြင်အမေရိကန်ဒုနိုင်ငံသားရေးဝန်ကြီးနဲ့လည်းတနင်္လာနေ့မှာတွေ့ဆုံဖို့ရှိပါတယ်
။ During his visit to Burma in August 2014, Secretary Kerry invited members of the Burmese Parliament.
အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးပြောသွားတာပါ။တင်းအစီအစဉ်အပြီးမှာအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်ပါတီမှတ်ပုံတင်နောက်ဆုံးရက်မနေ့ကနိုင်ငံရေးပါတီစုစုပေါင်း80ကျော်ရှိသွားပြီဆိုတဲ့သတင်းထွာကိုလည်းတင်ပြဖို့ရှိပါတယ်။အဲဒီနောက်မှာတော့မန္တလေးကတောင်တမန်အင်းတွင်ငါးကောင်ကြီးထောင်ထဲချီတည်ဆုံခဲ့တဲ့သတင်းပေးပို့ချက်ကိုလည်းကြားဖို့ရှိပါတယ်။အဲဒီနောက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလိုင်တို့ကပြောပြပါအောင်ရှင်။
အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဘယ်လ်တီမိုးမြို့မှာရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားခြင်းတွင်လူမဲမျိုးသားငယ်တူတည်ဆုံသွားတဲ့ဖြစ်ရပ်ပေါ်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးတာဂျာတာပိနေကပြီးဆုံးသွားပါပြီ။အဲဒီတည်ဆုံမှုဖြစ်ရကြောင်းဘယ်လ်တီမိုးမြို့မှာဒီကယုံတွေနဲ့လူရဲတာတွေဒီသတင်းမဲ့အစောပိုင်းကဖြစ်ခဲ့တာပါ။အစိုးရကံကကိုရဲတပ်ဖွဲ့ကအစိုးရရှိနေတွေလက်ထက်အလိုက်ပြီးဖြစ်ပြီးလူငယ်ကိုဖမ်းဆီးတာမှာပါဝင်တဲ့ရဲတပ်ဖွဲ့ဝင်တွေကိုတရားစွဲသင့်မသင့်ဆိုတာရှေ့နေတွေကဆုံးဖြတ်မှာပါ။ဒါပေမဲ့အဲဒီဆုံးဖြတ်ချက်ကိုဘယ်တော့ချမယ်ဆိုတဲ့အချိန်သတ်မှတ်ချက်မရှိသေးပါဘူး။အကင်းပြည့်မှာပါဝင်တဲ့ရဲတပ်ဖွဲ့ဝင်တွေအားလုံးကတော့စုံစမ်းစစ်ဆေးနေတဲ့ကာလအတွင်းတာဝန်ကနေရပ်ဆိုင်ထားပါတယ်။အသက်25နှစ်အရွယ်ဖရက်ဒီဂရေးရဲ့နာယေခန္ဓာချင်းပါတဲ့တင်းလာနေကအလီကယုံတွေအဆူရွာဆုံးဖြစ်ခဲ့ပြီးတဲ့နောက်မြို့မှာသတင်းတစ်ပတ်ကြာည7နာရီကနေမနက်9နာရီအထိညမထွက်ရအမိန့်ကိုမြို့တော်ဝန်ကထုတ်ပြန်ထားပါတယ်။အင်္ဂါနေ့ကစပြီးညမထွက်ရအမိန့်အာဏာတပ်ဝင်တွေပြီးဖြစ်ပေမဲ့အဲ့ဒီအမိန့်ကိုအာခံသူတချို့ရှိနေသေးပါ။ဖရက်ဒီဂရေးတည်ဆုံတဲ့ဖြစ်ရပ်ပေါ်မကျေနပ်တဲ့ဆန္ဒပြသူတွေဟာဘော်လီမိုးမြို့အပါအဝင်Washington DC မြို့တော် New York Philadelphia Minnesota စတဲ့ American မြို့ကြီးတွေမှာစာသားပရိနေအထိနေစဉ်နဲ့အမျှဆန္ဒပြပွဲတွေလုပ်နေပါတယ်။ Baltimore တမြို့ထဲမှာဒီသတင်းပတ်တွင်ဖမ်းဆီးထားသူ200ကျော်ရှိပြီးအဲ့ဒီအထက်ကထပ်ဝက်လောက်ကိုတော့ပြန်လွှတ်ပေးပြီးပါပြီ
။နီပေါ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းလှုပ်သွားခဲ့တဲ့ငရင်ကြောင့်ဖြစ်စည်းသွားတဲ့အဆောက်အဦတွေကြားကနောက်ထပ်လူနှစ်ဦးကိုစာသားပရိနေကကယ်တင်လိုက်နိုင်ပါတယ်။ငရင်ကြောင့်တေဆုံသူအရေအတွက်6000နီးပါးရှိလာနေပြီဖြစ်တဲ့အချိန်အဲ့ဒီလိုကယ်တင်လိုက်နိုင်တဲ့သတင်းဟာဝမ်းသာစရာဖြစ်စေခဲ့ပါတယ်။ပြောကြနေတဲ့တက်ခုကန်အဆောက်အဦပြအောက်ကနေအသက်15နှစ်အရွယ်ပမ်ပါတမန်ဆိုသူလူငယ်လေးကိုကယ်တင်လိုက်နိုင်တဲ့အချိန်ခတ်တမန်လူမျိုးပေါ်မှာဩဘာသာနေနဲ့ကျဲလောင်စွာထွက်ပေါ်လာခဲ့ပါတယ်။နောက်ထပ်နိုင်ငံအနေငယ်ကြတဲ့အခါအသက်30ဝန်းကျင်ရှိတဲ့ခရစ်နာဒေဗီခတ်ကာဆိုသူဟိုတယ်မိဖို့ကြောင့်ဝန်ထမ်းတအုပ်ကိုထပ်မံကယ်တင်လိုက်နိုင်ပါတယ်။မြေမုံနေနဲ့ပုံအုပ်နေတဲ့အဲ့ဒီဆက်ကျော်သက်အရွယ်လူငယ်လေးကိုယာယီတိဆောက်ထားတဲ့ဆေးရုံကိုထမ်းစင်နဲ့ခေါ်မသွားခင်သူ့လက်ဘင်းကိုထိန်တဲ့အစွန်းနဲ့တက်ပေးလိုက်ကြပါတယ်ဒါပေမဲ့အဲ့ဒီလူငယ်လေးခန္ဓာကိုယ်မှာထိရှရောင်ရမ်းမှုအနည်းငယ်သာရှိတယ်လို့ကျမကြီးဝန်ထမ်းတွေကပြောပါတယ်အစာဦးပြတ်အောက်အမောင်ထဲမှာပြိမိနေတဲ့အချိန်အနားမှာတွေ့တဲ့ထောပတ်ဘူးကိုဖွင့်စားပြီးသူအသက်ရှင်နေတာဖြစ်ကြောင်းအဲ့ဒီလူငယ်ကပြောပါတယ်ကက်တင်လက်နေတဲ့အမျိုးသမီးဟာလည်းတတိယနေပြီးသူ့အနေနဲ့အစ်တစ်ဖန်ပြန်လဲမွေးဖွားတယ်လို့ခန်းစားရကြောင်းပြောတယ်လို့ကစဲရေးဝန်ထမ်းတွေကပြောပါတယ်
ဂျာမနီနိုင်ငံမှာမေဒီနေ့ဒီကနေ့မှာကျင်းပမယ့်ထင်ရှားတဲ့စပိန်စီပြိုင်ပွဲတစ်ခုကိုတိုက်ခိုက်မယ်အစ္စလာမ်စွန့်ရောက်ဝါဒီတွေရဲ့အကြံစီဆိုတာကိုဟန်တာလိုက်နိုင်တယ်လို့ဂျာမန်ရက်တပ်ဖွဲ့ကစာသတင်းနေ့မှာပြောပါတယ်တူရကီနယ်ဘွားဂျာမန်နိုင်ငံသားနဲ့သူ့ရဲ့ဇနီးဖြစ်သူတူရကီနိုင်ငံသူတို့ကိုဖရန့်ဖို့မြို့ရက်တပ်ဖွဲ့ကဖမ်းဆီးထားပါတယ်ပေါက်ခွဲရေးပစ္စည်းတွေလုလို့ရတဲ့ဓာတ်ပစ္စည်းအများအပြားကိုအမျိုးသားတဦးကထူးထူးခြားခြားလာဝယ်သွားတဲ့အကြောင်းကုန်မာဆိုင်တစ်ခုရဲ့လူသမားကရက်တပ်ဖွဲ့ကိုအကြောင်းကြားခဲ့တာပါအဲ့ဒီဇနီးမောင်နှံရဲ့အိမ်ကိုရက်တပ်ဖွဲ့ကစီးနီးဝင်ရောက်ပြီးရှာဖွေတာမှာလက်နက်တွေနဲ့ဘုံလုတဲ့ပစ္စည်းတွေကိုတွေ့ခဲ့ရပါတယ်။လူထောင်ပေါင်းများစွာလာမဲ့ Frankfurt မြို့ကနှစ်ပတ်လည်စပိန်စီပြိုင်ပွဲကိုပုံခွဲတိုက်ခိုက်ဖို့အဲ့ဒီဇနီးမောင်နှံကကြံစီခဲ့ပုံရတယ်လို့ရက်တပ်ဖွဲ့ကယုံကြည်ပါတယ်။ဒီလိုဖမ်းဆီးလိုက်ပြီမဲ့လဲကြိုတင်ကာကွယ်တဲ့အနေနဲ့ဒီကနေ့စပိန်စီပြိုင်ပွဲကိုတာဝန်ရှိသူတွေကပယ်ဖျက်လိုက်ပါတယ
်။အီရန်နိုင်ငံအတွင်းမှာရှိတဲ့ IS Islamic စစ်သွေးကြွတွေနဲ့တိုက်ခိုက်နေတဲ့ Sunni တပ်ဖွဲ့တွေနဲ့ကတ်လူမျိုးစု Peshmerga တိုက်ခိုက်ရေးသမားတွေကို ဒဏ်ရာအကူအညီပေးနိုင်မဲ့ဥပဒေပြုနိုင်မှုအမေရိကန်အောက်လွှတ်တော်အမတ်တွေကစဉ်းစားနေပါတယ်အဆိုပြုချက်အရ IS အဖွဲ့နဲ့တိုက်ခတ်နေတဲ့အီရတ်တပ်ဖွဲ့ဝင်ကိုတင်နှံပို့ချရေးနဲ့လက်နက်တပ်ဆင်ရေးအတွက်အကူအညီပေးဖို့ရထားတဲ့ဒေါ်လာ815သန်းတဲ့က189သန်းနဲ့ညီမျှတဲ့25ရာခိုင်နှုန်းကိုအဲ့ဒီအဖွဲ့နှစ်ဖွဲ့စလုံးကခွဲဝေလက်ခံရရှိမှာဖြစ်ပါတယ်။ဒါ့အပြင်အီရတ်လူမျိုးစုဆွန်နီမွတ်စလင်ဘာသာဝင်တွေနဲ့ကတ်လူမျိုးစုတွေနဲ့ပုံမိုလက်တွဲဆောင်ရွက်ရေးနဲ့နိုင်ငံရေးရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ပါမယ်ဆိုတဲ့အီရတ်အစိုးရအပေါ်အကူအညီပေးရေးသဘောတူညီချက်မှာပါဝင်တဲ့အချက်တွေကိုပြည့်မီအောင်အီရတ်အစိုးရဘက်ကမစွန့်ဆောင်နိုင်ရင်စုစုပေါင်းထောက်ပံ့ငွေတွေကကျန်နေတဲ့ဒေါ်လာ936သန်းနဲ့ညီမျှတဲ့60ရာခိုင်နှုန်းရရှိဖို့အတွက်လည်းသူတို့အနေနဲ့ရှောက်ထားခွင့်ရှိမှာဖြစ်ပါတယ်။အခုအဆိုပြုထားတဲ့မူကြမ်းဟာအမေရိကန်အစိုးရရဲ့ policy ကိုထင်ဟစေမဲ့အစီအစဉ်မဟုတ်ကြောင်းနိုင်ငံရေးဌာနပြောခွင့်ရမယ်ရီဟပ်ကကြာသပတေးနေ့မှာပြောပါတယ်။အမေရိကန်အစိုးရရဲ့ policy အရလက်နက်ထောက်ပံ့မဲ့အစီအစဉ်အားလုံးဟာအီရတ်အစိုးရကတဆင့်သွားရမယ်လို့ပြဋ္ဌာန်းထားတာဖြစ်ပါတယ်။ဘဟုအစိုးရကတဆင့်ချင်းကပ်ပြီးဆောင်ရွက်တဲ့လုပ်ရဟာညှို့ညွတ်ပြီးအများစုကိုကိုစားပြုနိုင်တဲ့ဒီမိုကရက်တစ်အီရတ်နိုင်ငံတည်ထောင်ရေးအတွက်အကောင်းဆုံးနည်းလမ်းဖြစ်တယ်လို့လည်းမယ်ရီဟပ်ကပြောပါတယ
်။ VOA မြန်မာတိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတောက်ကြနေမယ့်ဖက်တဲ့များကိုဒိုင်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်တော်စုကစီးပွားရေးရတန်ခတ်ရေးယူထားတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကိုစီးရင်ထဲကနေပဲ့ဖြတ်ပေးတင်တယ်လို့ပြည်တော်စုမြန်မာနိုင်ငံကုန်သင်များနဲ့စမုလမှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်ကပြောလိုက်ပါတယ်။ဦးဝင်းအောင်ဟာအဲ့ဒီအရေးယူခံထားရတဲ့စီးရင်တွေကနေမကြာခင်ရပိုင်းကမှပယ်ဖျက်ခံထားရပြီးတဲ့နောက် Writer သတင်းဌာနနဲ့ကြာသပတေးနေ့ကတွေ့ဆုံဝေမျှကန်တခုအတွင်းအဲ့လိုပြောလိုက်တာပါ။သူဟာအမေရိကန်ရဲ့အရေးယူခံရတဲ့စီးရင်တွေကနေပယ်ဖျက်ခံရတဲ့ပထမဆုံးမြန်မာစီးပွားရေးလုပ်ငန်းရှင်လည်းဖြစ်ပါတယ်။နောက်ထပ်မြန်မာစီးပွားရေးလုပ်ငန်းရှင်တွေကိုစီးရင်တွေကနေပယ်ဖျက်ပေးခြင်းအပြင်စီးပွားရေးဖွံ့ဖြိုးတိုးတက်စေဖို့အမေရိကန်ကုမ္ပဏီတွေနဲ့အဲ့ဒီလူတွေလက်တွဲလှုပ်ဆောင်နိုင်မယ်လို့ဦးဝင်းအောင်ကဆိုပါတယ်။ဦးဝင်းအောင်နဲ့သူပိုင်ဒဂုံအပီပီဆိုင်ရာလီမိတက်ဒဂုံတစ်လုပ်ငန်းလီမိတက်တို့ကိုတန်ခတ်အရေးယူတဲ့စီးရင်ထဲကနေဧပြီလ23ရက်နေ့မှာအမေရိကန်ကပယ်ဖျက်ပေးခဲ့တာပါ။အဲ့ဒီစီးရင်ထဲမှာမြန်မာစီးပွားရေးလုပ်ငန်းရှင်ဒါဇင်ပေါင်းများစွာကြံ့နေပါသေးတယ်။ဦးဝင်းအောင်ကိုစီးရင်ထဲကနေဘာကြောင့်ဖယ်ရှားလိုက်တယ်ဆိုတာအမေရိကန်ကအသေးစိတ်မပြောပါဘူး။ဒါပေမဲ့သူ့ကုမ္ပဏီတွေရဲ့စီးပွားရေးဆိုင်ရာအချက်လက်တွေကိုပြီးမယ်လို့ဦးဝင်းအောင်ကနေပြောထားဘူးတာဟာအဓိကအကြောင်းဖြစ်ဖွယ်ရှိတဲ့အကြောင်းသူ့ရဲ့ရှေ့နေဟောင်း John Vivarito ကပြောပါတယ်။
အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပို့ကုန် Twin ကုန်ပန်း US Exim ဘဏ်ကိုပြုပြင်ပြောင်းလဲရေးတချို့လုပ်ဖို့လိုအပ်တယ်လို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိနာကပြောလိုက်ပါတယ်။ဒါပေမဲ့ဇွန်လကုန်မှာဒီဘဏ်အနေနဲ့လုပ်ငန်းတွေကိုဆက်လုပ်လို့မရတော့ဘူးဆိုရင်တော့အလုတ်ကင်ထောင်ပေါင်းများစွာခက်မြန်မြန်ပဲပျောက်သွားလိမ့်မယ်လို့သူကဆိုပါတယ်။ဇွန်လကုန်မှာ Exim ဘဏ်ရဲ့လုပ်ငန်းလုတ်ကင်ခွင့်တက်တန်းကုန်ဆုံးမှာဖြစ်ပါတယ်။ဒီတက်တန်းကိုကွန်ဂရက်စ်တော်ကထပ်ပြီးတိုးမပေးဘူးဆိုရင်အဲ့ဒီအချိန်ရောက်တဲ့အခါနောက်ထပ်စီးပွားရေးလုပ်ငန်းတွေကိုလက်ခံလှုပ်ဆောင်တာရပ်ပြည့်ရမှာဖြစ်ပါတယ်။ Exim Bank ဟာအမေရိကန်စီးပွားရေးကုမ္ပဏီတွေရဲ့ပြပဖောက်တဲ့တွေကိုဘဏ္ဍာငွေကြေးဆိုင်ရာအထောက်ပံ့အနေနဲ့ငွေချေးအာမခံချက်တွေပေးနေတဲ့ဘဏ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်း Exim Bank ရဲ့လုပ်ငန်းတွေရှိနေပြီးအထူးသဖြင့်တော့အမေရိကန်နိုင်ငံစီတင်ပို့တဲ့မြန်မာစီးပွားရေးလုပ်ငန်းတွေကိုရေဒိုနဲ့ရေလငွေထုတ်ချေးတဲ့လုပ်ငန်းကိုလုပ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအသွင်ကူးပြောင်းရေးကိုဆက်လုပ်နေတာနဲ့အမျှစီးပွားဆက်ဆံရေးအားကောင်းခိုင်မာအောင်လုပ်ဖို့အခိုင်အမာတန်ဋိဌာန်ချထားတယ်ဆိုတာ Exim Bank အနေနဲ့ပြလိုက်တာပဲလို့မြန်မာနိုင်ငံမှာလုပ်ငန်းတွေလုပ်မဲ့အကြောင်းကြေညာတဲ့ February 6ရက်နေ့ရက်စွဲနဲ့ကြေညာချက်ထဲမှာ Exim Bank ဘုံအဖွဲ့ဥက္ကဋ္ဌ Fred Hochberg ကပြောထားပူပါတယ်။
အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာ Agency USAID ရဲ့အကြီးအကဲအဖြစ်Gil Smith ကိုအမေရိကန်သမ္မတဘရာကိုဘာမာကအမြင့်ဆုံးတင်သွင်းလိုက်ပါတယ်။အထက်လူတော်ကဒီပြုတယ်ဆိုရင်တော့ Smith ဟာ USAID ညွှန်ကြားရေးမှူးဟောင်း Rajiv Shah ကိုဆက်ခံရမှာပါ။ Shah ဟာ USAID အကြီးအကဲဖြစ်9နှစ်ကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်ပြီးခဲ့တဲ့ February လကအနားယူသွားတာပါ။ Smith ဟာတန်ဖိုးရှိတဲ့လူဖို့ကင်ဘက်နဲ့မိတ်ဆွေတူဖြစ်တယ်လို့အမျိုးသားလူညွန်ရေးအကြံပေးပုဂ္ဂိုလ် Susan Rice ကတာတာပရင်းနှစ်ထုတ်ပြန်ကြတဲ့ခုထဲမှာပြောထားပါတယ်။ Smith ဟာ Rice နဲ့အတူအမျိုးသားလူညွန်ရေးကောင်စီမှာဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီရေးရာအကြီးတဲ့ညွှန်ကြားရေးမှူးဖြစ်မကြသေးခင်ကပဲတာဝန်ထမ်းဆောင်ခဲ့သူပါ။အဲ့ဒီယာဒူးနဲ့သူ့ရဲ့တာဝန်တွေထဲမှာကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးဒီမိုကရေစီနဲ့လူသားချင်းစာနာမှုကူညီမှုဆိုင်ရာကိစ္စရပ်တွေပါဝင်ပါတယ်။အစိုးရအလုပ်ထဲမရောက်ခင် Smith ဟာသတင်းတော်တူဦးအနေနဲ့အာဖရိကတိုက်မှာစီရေးစီးပွားရေးနဲ့နိုင်ငံရေးကိစ္စရပ်တွေကို20ကြာသတင်းလိုက်ဖူးပါတယ်။ ။ဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ကဖမ်းဆီးထားတဲ့သူ150ကိုထပ်ပြီးကယ်တင်လိုက်နိုင်ပြီလို့နိုင်ဂျီးရီးယားစစ်တပ်ကပြောပါရယ်။နိုင်ဂျီးရီးယားနိုင်ငံရှိမြောက်ပိုင်းဒေသမှာရှိတဲ့ဆမ်ဘီစာတတော်တွင်ဘိုကိုဟာရမ်အဖွဲ့ကိုလိုက်လံတိုက်ခိုက်ပြီးတဲ့နောက်ကလေးငယ်တရားနဲ့အမျိုးသမီး50ကိုဗိုလ်ထုနေကကယ်တင်လိုက်နိုင်တဲ့အကြောင်းနိုင်ဂျီးရီးယားစစ်တပ်ပြောခွင့်ရဗိုလ်မှူးကြီးစာနီဦးစမန်ကအပြောအရေးကိုပြောတာပါ။ကျေပြန်တဲ့အဒီတတော်ကြီးဟာဘူဂိုဟာရမ်အဖွဲ့ရဲ့စခန်းအများစုတရှိရနေရဖြစ်ပြီးလွန်ခဲ့တဲ့နှစ်နိုင်ငံတွင်ဘူဂိုဟာရမ်အဖွဲ့ကပြန်ပြီးဆွဲသွားတဲ့ထောင်ထဲချီတဲ့သူတွေကိုခေါ်ဆောင်ထားတဲ့နေရဖြစ်မယ်လို့ယုံကြည်ထားကြတာဖြစ်ပါတယ်ခင်ဗျာ
။တော့ကြနေနေတဲ့ခင်သတင်းအစီအစဉ်ကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလိုင်တို့ကပြောပြခဲ့တာပါရှင်။အခုတော့ American Outlook.ဥက္ကဋ္ဌJohn Pena ရဲ့ဖိတ်ကြားချက်နဲ့ American ပြည်ထောင်စုကိုမနေ့ကရောက်ရှိလာတဲ့ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းဦးဆောင်တဲ့မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာအထင်ကရ American လွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့တဲ့သတင်းအပြည့်စုံကိုဆက်ပြီးတော့ပြောပြမှာပါရှင်။သူရဦးရွှေမန်းဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာမနေ့က American အထက်လွှတ်တော်လူအများစုခေါင်းဆောင် Republican အမတ် Mitch McConnell အောက်လွှတ်တော်လူနည်းစုခေါင်းဆောင် Democrat အမတ် Nancy Pelosiအောက်လွှတ်တော်ဒီမိုကရက်အမတ်ဂျိုးခရိုလီအောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီအာရှနဲ့ပစိဖိတ်ဆက်ကော်မတီဥက္ကဋ္ဌမက်ဆယ်မွန်တို့နဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်။အဲ့ဒီလိုတွေ့ဆုံရမှာမြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပမဲ့ထွေထွေရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာတွေကိုအဓိကပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ American ဒုနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့မေလ၄ရက်နေ့တနင်္လာနေ့မှာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။သူရဦးရွှေမန်းရဲ့ဒုတိယအကြိမ်မြောက်အမေရိကန်ပြည်ထောင်စုခီးစဉ်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘီနာရုကပူးပေါင်းဖိတ်ကြားခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကပြောပါတယ
်။ During his visit to Burma in August 2014, Secretary Kerry invited members of the
Burmese parliament to travel to the United States. 2014 မြန်မာနိုင်ငံခီးစဉ်အတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကနေမြန်မာလွှတ်တော်ကိုယ်စားလှယ်တွေကိုအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်။အမေရိကန်အစိုးရအဖွဲ့ဝင်တွေအမေရိကန်ကွန်ဂရက်အမတ်တွေနဲ့တွေ့ဆုံပြီးမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဆွေးနွေးပြောဆိုဖို့ဖိတ်ခေါ်ခဲ့တာပါ။ American Outlook တော်ဥက္ကဋ္ဌ John Pena ကလည်း American Congress အမတ်တွေနဲ့တွေ့ဆုံဖို့တီထောင်စုလွှတ်တော်နိုင်ကသူရဦးရွှေမန်းကိုထပ်ပြီးဖိတ်ခေါ်ခဲ့ပါတယ်လို့သူကပြောသွားတာပါ။ပြီးခဲ့တဲ့သတင်းပတ်တွေကမြန်မာအစိုးရကတနှစ်ကို American Dollar 834,000 နဲ့စာချုပ်ချုပ်ငှားရမ်းခဲ့တဲ့ Washington DC အခြေစိုက် Podesta အကျိုးဆောင်ဖွဲ့နဲ့လည်းသူရဦးရွှေမန်းဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့တွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲအပြီးနောင်တက်မဲ့အစိုးရအဖွဲ့မှသူရဦးရွှေမန်းကိုတမရလောင်းအဖြစ်အဆိုပြုခံရမယ်လို့ American အခြေစိုက်နိုင်ငံတကာအဖွဲ့တွေကခန့်မှန်းပြောဆိုနေကြပါတယ်။သူနဲ့အတူပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဦးလာမြင့်ဦးအပါအဝင်ကုံသွယ်ရေးနဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးရာကော်မတီအဖွဲ့ဝင်ဦးဝင်းတန်းဒေါက်တာဝင်းမြင့်လယ်သမားအလုတ်သမားနဲ့လူငယ်ရေးရာကော်မတီအဖွဲ့ဝင်ဦးသိန်းထွန်းတို့လိုက်ပါလာပါတယ်။ဒီတော့တွင်မှာပဲအမေရိကန်ပြည်ထောင်စုရွေးကောက်ပွဲလည်လာဖို့ဧပြီလ25ရက်နေ့ကဝါရှင်တန်ဒီစီကိုရောက်ရှိလာတဲ့မြန်မာလွှတ်တော်နဲ့အရက်ဖက်ကိုယ်စားလှယ်ဆက်နက်ဦးပါအဖွဲ့ဟာအမေရိကန်ရဲ့နိုင်ငံရေးစနစ်ကိုလည်လာနေတယ်လို့ခီးစင်မှာကိုရိုင်းပါဝင်သူတဦးဖြစ်သူရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကပြောပါတယ်
စာပိုင်းမှာတော့အမေရိကန်နိုင်ငံရဲ့နိုင်ငံရေးစနစ်တည်းပေါ့နော်တကယ်အထူးသဖြင့်ဒါကွန်ဂရက်ကိုဘလို့ပါဝါရှိလဲအပြင်းနဲ့တူဘလို့decentralize လုပ်တယ်လေပေါ့နော်ပါဝါတွေဘလို့အနှင်းထားလဲပြည်နယ်ကပါလီမန်ရဲ့အခြေအနေပေါ့နော်အဲ့ဒါတွေကိုအခုလောလောဆယ်ပေါ့ကျွန်မတို့ဒါဟိုစာတွေ့လေ့လာနေတာပေါ့စာတွေ့ဆိုတဲ့နေရာမှာဟိုပညာရှင်တွေကပြောပြတယ်ကျွန်မတို့တခါဒီ state department က officials တွေကရှင်းပြတယ်ပေါ့နော်အဲ့ဒီအနေထားဟိုပဲရှိသေးတယ်ပေါ့အခုလောလောဆယ်တော့
အဲ့တော့American ရွေးကောက်ပွဲနဲ့ဒီမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပခဲ့တဲ့အခြေအနေနဲ့ပေါ့နော်ဘလို့ကွာခြားတာတွေ့ရလဲရှင
်အဲ့တော့ဒီ American နိုင်ငံမှာကဒီပြည်ထောင်စုအစိုးရလို့ပြောရမှာပေါ့နော်ဒီ American အစိုးရကြီးကပြည်နယ်အသီးသီးကရွေးကောက်ပွဲတွေသူကလုံးဝဝင်မစွတ်ဖက်ဘူးသူကလုံးဝပြည်နယ်အသီးသီးရဲ့အစိုးရတွေကိုသူကလုံးဝလွတ်လပ်ခွင့်ပေးထားတာအဲ့တော့ပြည်နယ်တစ်ခုချင်းမှာပြည်နယ်တစ်ခုနဲ့တစ်ခုမတူတဲ့စံနှုန်းတွေရှိတယ်ပေါ့နော်ရွေးကောက်ပွဲကိုဟိုဘလို့လုပ်မယ်ဟိုဘလို့စီမံခန့်ခွဲမယ်ဆိုတာအစဟိုကို့ပြည်နယ်အနေထားပေါ်မှာမူတည်ပြီးတော့သူတို့ကသတ်မှတ်တယ်မဲဆန္ဒနယ်တွေသတ်မှတ်တာအစပေါ့နော်တတိုင်းပြည်လုံးအတိုင်းအတာတွေနဲ့စတန်ဒတ်တစ်ခုလည်းဖြစ်เสียမလို့ဘူးဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကြီးကအ အနေဆုံးစံတမတ်ချက်တွေကို minimum standard တွေကိုပြဋ္ဌာန်းပေးလိုက်တာပဲသူကရှိတယ်။ပြည်နယ်တစ်ခုချင်းစီကသူတို့ရဲ့ပြည်နယ်ရဲ့တဘာဝနဲ့ရှိတဲ့လူဦးရေနဲ့ကိုက်ညီတဲ့လွှတ်တော်ကိုသူတို့ဟာသူတို့ဖန်တီးတယ်။သူတို့အပြည့်ဝသူတို့ပြည်နယ်နဲ့သူတို့လွတ်လွတ်လပ်လပ်စီမံခန့်ခွဲတဲ့အတွက်ကြောင့်မလို့ပေါ့နော်။တကယ်ကိုပဲပေါ့နော်။ဟိုလူတို့ရဲ့သဘောထားပေါ့နော်။လူတို့ရဲ့သဘောထားလူတို့ရဲ့အတန်ကိုပေါ့နော်သူတို့အပြည့်အဝဟိုရနိုင်တဲ့အနေထားကိုသူတို့ဖန်တီးထားတွေ့ရတယ်။
သုံးပတ်ကြာမဲ့ခီးစဉ်အတွင်းအိန္ဒိယနပြည်နယ်ရွေးကောက်ပွဲကျင်းပပုံကိုတွားရောက်လေ့လာကြမှာဖြစ်ပြီး Texas နဲ့ California ပြည်နယ်တွေကိုလည်းတွားရောက်လေ့လာကြမှာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်။နိုင်ငံရေးပါတီတွေမှတ်ပုံတင်ဖို့နောက်ဆုံးရက်ဖြစ်တဲ့မနေ့ကတရားဝင်နိုင်ငံရေးပါတီပေါင်း80ကျော်ရှိနေပြီးစီစစ်ဆဲဆဲပါတီကျော်ရှိနေတာကြောင့်လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ပွဲရှိတဲ့နိုင်ငံရေးပါတီပေါင်း80ကျော်ရှိသွားပြီဖြစ်ပါတယ်။လက်ရှိမှာတော့မဲဆင်းကိုအဓိကထားပြုစုနေတဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့ဗန္ဓာရေးဆိုင်ရာအခက်အခဲတွေလည်းရှိနေတယ်လို့ရွေးကောက်ပွဲကော်မရှင်ပြောခွင့်ရက VOE ကိုပြောပါတယ်။မတ်တင်ကီထိုက်ကအပြည့်စုံကိုပြောပြမှာပါရှင်
။ဟုတ်ကဲ့ပါရှင်။နိုင်ငံရေးပါတီတင်များမှတ်ပုံတင်ခြင်းကိုတော့ဧပြီလ30ရက်နေ့ကြာသပတေးနေ့ကနောက်ဆုံးရက်ဖြစ်ပါတယ်။နောက်ဆုံးရက်အထိရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့တရားဝင်မှတ်ပုံတင်ကြပြီးနိုင်ငံရေးပါတီပေါင်း83ပါတီရှိနေပြီးစီစစ်ဖို့နောက်ထပ်လည်းတဒါဇင်လောက်ရှိနေသေးတယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ပြောခွင့်ရဦးဝင်းကိုကပြောပါတယ
်။ဧပြီလ30ရက်နေ့နိုင်ငံလျှောက်ထားတဲ့အဖွဲ့တွေကတော့သူဥပဒေနဲ့ညီစီစစ်ပြီးတော့ဟိုမှတ်ပုံတင်ခွင့်ပြုသွားဖို့ရှိပါတယ်။ဆရာဝင်မှတ်ပုံတင်ပြီးတဲ့ပါတီကတော့83ရှိသွားပါပြီ။အဲနောက်ထပ်လျှောက်ထားသေးကတော့ကျွန်တော်အရေးတွက်မမှတ်မိဘူးပြ10ခုလောက်တော့ရှိမယ်ထင်တယ်
။နိုင်ငံရေးပါတီတွေမှတ်ပုံတင်ပြီးမှတော့ရွေးကောက်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေမှတ်ပုံတင်ကြဖို့ရှိပါတယ်။လွှတ်တော်ကိုယ်စားလှယ်တွေမှတ်ပုံတင်ပြီးမှမဲဆွယ်စည်းရုံးရေးကာလရောက်ရှိမှာဖြစ်ပါတယ်။လောလောဆယ်မှာတော့နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးမှုကိုရက်ပေါင်း60တိုးပေးမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကတိပေးထားပေမဲ့တရားဝင်တော့ထုတ်ပြန်ကြေညာတာမရှိသေးပါဘူး။ရွေးကောက်ပွဲတွေကိုတော့ဒီနှစ်အောက်တိုဘာလကုန်နဲ့နိုဝင်ဘာလဆန်းထဲမှာကျင်းပမယ်လို့ကြေညာထားပြီးအခုတော့တနိုင်ငံလုံးမဲဆန္ဒရှင်စည်းရုံးတွေကိုရွေးကောက်ပွဲကော်မရှင်ကသီးသန့်ပြုစုနေပါတယ်။ပြီးခဲ့တဲ့နှစ်ထဲတနိုင်ငံလုံးအတိုင်းအတာနဲ့ကောက်ခံထားတဲ့သံခေါင်းစည်းရုံးပေါ်မှာအခြေမခံပဲပြည်နယ်နဲ့တိုင်းအသီးသီးတို့မှရက်ွက်လိုက်မဲဆင်းတွေကိုပြုစုနေတာဖြစ်ပါတယ်။မဲဆန္ဒရှင်အသိပညာပေးရေးလုပ်ငန်းကိုလည်းမေလအတွင်းမှာစမှာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကျုံတွေ့နေရတဲ့စိန်ခေါ်အကဲဆမ်းမှုတွေနဲ့ပတ်သက်ပြီးလည်းသူ့အမြင်ကိုဦးဝင်းကိုကအခုလိုပြောပါတယ်
။ရွေးကောက်ပွဲအတွေ့အကြုံနဲ့သလိုရွေးကောက်ပွဲနဲ့ပတ်သက်တဲ့ဥပဒေနည်းဥပဒေကျောထုံးလုံးနည်းတွေလေ့လာစရာစာအုပ်စာဆောင်တွေလည်းအားနည်းပါတယ်။အဲ့ဒီကိစ္စတွေမှာရရှိတဲ့ဒီနိုင်ငံတော်ကခွဲဝေပေးနိုင်တဲ့ budget အရာဟိုအများကြီးအားနည်းပါတယ်ဒါခင်မိတဲ့နိုင်ငံတွေကိုပြီးအောင်ကျွန်တော်တို့အများကြီးစူးစမ်းရမှာဖြစ်ပါတယ်ဒါကတော့ကျွန်တော်တို့ရဲ့အဓိကအစီအခေါ်မှုပါပဲနောက်လက်ဆွဲစာဆောင်လိုဟာမျိုးတွေကတော့ကျွန်တော်တို့တိမှတ်ဖွယ်ရအဖျားပြားတွေလည်းကျွန်တော်တို့ပြုစုထားပြီးပါပြီသို့တော်လည်းပဲဟိုပုံနှိပ်ပြီးတော့ distribution လုပ်ဖို့အထိကျွန်တော်တို့မှာဒီဟို budget အကန့်အသတ်ရှိပါတယ်အဖွဲ့အစည်းနိုင်ငံတကာအဖွဲ့အစည်းတွေရဲ့တချို့အကူအညီတွေရဖို့လည်းပဲသူတို့ကတော့ဂရီးပြူတာရှိပေမဲ့အခုချိန်ကြီးတော့ဝင်မလာသေးပါဘူ
းမြမရွေးကောက်ပွဲကျင်းပရေးလုပ်ငန်းစဉ်မှာနိုင်ငံတကာဘက်ကရောဘလောက်ထဲထဲဝင်ဝင်ဆောင်ရွက်နေတယ်လဲဆိုတာကိုလည်းဦးဝင်းကိုကအခုလိုပြောပြပါဗ
ျ capacity varying အပိုင်းပေါ့လေနိုင်ငံတကာရွေးကောက်ပွဲအသိပညာတိုးပွားရေးအတွက်ကိုကျွန်တော်တို့ UEC staff တွေရောနောက်နိုင်ငံရေးပါတီများရောနောက် CSO အဖွဲ့အစည်းများရောအဲ့ဒီအဖွဲ့အစည်းတွေကိုနိုင်ငံတကာစာနှုန်းတွေကိုသူတို့လေ့လာနိုင်အောင်ပြီးရင် workshop တွေဒီလိုနိုင်ငံတကာလေ့လာရေး mission တွေမှာထည့်ပြီးတော့ဆွလွတ်ဆောင်ရွက်နေပါတယ်။မဲဆန္ဒရှင်စီရင်ပြုစုခြင်းကိစ္စတို့နောက်တစ်ခါကျွန်တော်တို့ရဲ့မဟာဗျူဟာစီမံကိန်းပေါ့လေ strategic plan ရေးဆွဲရေးကိစ္စတို့မှာဤပညာဆိုင်ရာရောဒီ workshop တွေမှာကုန်ဒီဈေးစကားတွေရောကြာခံပြီးတော့သူတို့ဆောင်ရွက်ပေးနေပါတယ်
။ရွေးကောက်ပွဲကာလအတွင်းနိုင်ငံတကာစောင့်ကြည့်ရေးအဖြစ်နဲ့တော့ရွေးကောက်ပွဲကျင်းပချိန်မှာစောင့်ကြည့်လေ့လာဖို့အတွက်ကာလတို့အဖြစ်နဲ့ဥရောပသမ္မတနဲ့အမေရိကန်အခြေစိုက် Carter Foundation တို့နဲ့သဘောတူညီမှုရထားပြီးနှစ်ဖက်သဘောတူလက်မှတ်ရေးထိုးနိုင်ဖို့ဆောင်ရွက်နေပါတယ်။ရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်တွေလာရောက်လေ့လာခွင့်အတွက်လည်းနိုင်ငံခြားရေးဝန်ကြီးဌာနနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ဦးဝင်းကိုကပြောပါတယ်။ဒါပေမဲ့ရွေးကောက်ပွဲအကြိုကစလို့ရွေးကောက်ပွဲအပြီးအထိရေရှည်ကာလစောင့်ကြည့်ရေးအတွက်တော့နိုင်ငံတကာရဲ့ကမ်းလှမ်းမှုသိပ်ပြီးမရှိသေးဘူးလို့လည်းရွေးကောက်ပွဲကော်မရှင်ကပြောဆိုပါတယ်ရှင်
။မတ်တင်ကီထိုက်ပါရှင်။မန္တလေးတိုင်းအမရပူရမြို့နယ်က
တောင်တမန်အင်းမှာငားကောင်ကြီးထောင်ထဲချပြီးတော့တည်ဆုံနေပါတယ်ဧပြီလ1လအတွင်းဒါဟာနှစ်ကြိမ်ဖြစ်ခဲ့တာပါဒီလိုဖြစ်ရတာဟာတဘာဝပဝင်းကျင်ထိမ့်သိမ့်မှုရှိတာကြောင့်ဖြစ်တယ်လို့တဘာဝပဝင်းကျင်ထိမ့်သိမ့်ရေးလှုပ်ရှားသူတွေက VOE ကိုပြောပါတယ်ကျမတို့ရဲ့သတင်းတောက်မအေးမာကအပြည့်အစုံပြောပြမှာပါရှင်
မန္တလေးတိုင်းအမရပူရမြို့နယ်ထဲမှာရှိတဲ့တောင်တမန်အင်းမှာဧပြီလ30ရက်နေ့မနက်ပိုင်းကစပြီးငားတွေအစုလိုက်အပြုံလိုက်တည်ဆုံခဲ့တာပါဒါဟာဧပြီလအတွင်းမှာအစုလိုက်အပြုံလိုက်တည်ဆုံမှု2ကြိမ်ဖြစ်ခဲ့ပြီဖြစ်ပါတယ်တဘောပါဝင်ကျင်ထိသိမ်းရေးလှုပ်ဆောင်နေတဲ့စိတ်အောင်စုအဖွဲ့ရဲ့အတွင်းရေးမှူးအဖွဲ့ဝင်ကိုမောင်ဦးကတော့တောင်တမန်အင်းအတွင်းမှာရေစိုးတွေနဲ့ညဉ့်ညမ်းမှုတွေရှိနေတဲ့အပြင်အစိုးရအနေနဲ့သဘောပေါဝင်ကျင်ထိမ့်သိမ့်မှုတွေပြက်ကွက်တာကြောင့်ဖြစ်တယ်ဆိုပြီးဝေဖန်ပြောဆိုလိုက်ပါတယ်
။ဟုတ်ဘူးဒီနေ့ပေတာဖွေးခနဲ့နေတာပဲ။1988နောက်ပိုင်းမှာပေတဲ့နှုံးဒီစကားအများဆုံးပဲတဲ့။စိတ်ုံတွေကရေခိုးလွတ်တယ်။စိတ်ုံကဒါနဲ့အလုံးရင်းတော့မဟုတ်ဘူး။သူကအလုံးရင်းကတောင်းရင်းညောင်းရင်းကိုသွားတာ။ပြန်တော့6ကနေဝင်တဲ့ခါကဥရှိတောင်တကားအောက်ကနေပြီးတော့တောင်းတမ်းကိုဝင်တယ်။အဲ့ဒီကလည်းရေစိုးဝင်တယ်။နှစ်ပေါင်း20ရော1993ခုနှစ်လောက်တည်းကထောက်လန်းကြီးရဲ့အာဏာနဲ့ဟဲ့ဒီအင်းကိုပိတ်ခဲ့ပြီးတစ်ချိန်လုံးဖောင်ပုတ်ပုတ်ခဲ့တဲ့ရေကတစ်ခါတစ်ချိန်တစ်ခါမှပြင်းရင်ထုတ်ချင်းဟုတ်လားကြရေပေါ့နော်ကြတဲ့အချိန်မှာများတဲ့အချိန်တော့ရေတာ overflow ကတော့သူ့အတူစီးသွားတာတော့ရှိတာပေါ့နော်အောက်ကြရေမှာထုတ်ပစ်စာမရှိခဲ့ဘူးနောက်တစ်ခါ oxidation ဒီရေမကောင်းဘူးဆိုတာသူတို့ပြောပါဟိုနည်းနည်းလေးတော့ပြောတယ်ဒါနဲ့အဲ့ဒီကိုမင်းကြီးနဲ့စကန်လုပ်တာဘာတခုမှမရှိဘူးအဲ့တော့ energy assessment လက်ထက်ဒီကပြောင်းသွားတယ်ဘာမှမလုပ်တော့ခုကြီးကဆိုးပြီဖိုက်ကနေပြောရင်ဟဲ့အင်းထဲမှာမွေးတဲ့ငါကတီလာပြီးရရေစိုးမှဒီကောင်တော်တော်ရေတောင်းတောင်းရေစိုးမှပျော်နိုင်တယ်ငါအဲ့ဒီလိုရေစိုးမှပောက်တဲ့တီလာပြီးရတောင်းမှပေတော့ဒီဘယ်လောက်ဆိုးလဲဆိုတာကျွန်တော်ကဟိုတက်ခွဲရမလို့ဘူးလို့တော့ကျွန်တော်ပြောချင်ပါတယ်ရေစိုးတာလည်းပါတယ်စိတ်ုံခိုးလို့တာလည်းပါတယ်ချီဆိုးရလည်းဆွတ်တယ်အမိုက်ကလည်းကြည့်ရတယ်
1980ခုနှစ်နောက်ပိုင်းမှာဒါဟာအများဆုံးငားတွေတည်ဆုံမှုဖြစ်ခဲ့တာပါမန္တလေးတိုင်းထဲမှာတင်သဘောအပဝင်ကျင်ပျက်စီးဆုံးရှုံးမှုတွေအတော်များများဖြစ်ခဲ့ပြီး1985ခုနှစ်နောက်ပိုင်းအခြေအနေတွေနဲ့အခုလက်ရှိအခြေအနေတွေဟာအတော်ကိုကွာခြားသွားပြီဖြစ်ကြောင်းသဘောအပဝင်ကျင်ထိမ့်သိရေးဆိုင်ရာပညာရှင်တဦးဖြစ်တဲ့ဒေါ်ဒေဝီသန့်စင်ကဆိုပါတယ်
ဒီမှာမန္တလေးဆယ်တော်ကြီးမှာဟိုရှင်းနေလောက်တော့အလုပ်လုပ်ခဲ့တယ်ပေါ့နော်အဲ့ဒီအချိန်လုံးကနဲ့ပေါ့1985လောက်နဲ့အခုနောက်ပိုင်းဒီမှာဒီရောက်သွားတယ်ပေါ့နော်ပြီးခဲ့တဲ့နှစ်နှစ်လောက်ကပေါ့နှစ်နှစ်လောက်ကပေါ့ဒါတော့တခြားစီဖြစ်သွားပြီလေ
အစိုးရဘက်ကသဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုတွေရှိဖို့လိုအပ်တယ်လို့လည်းကိုမောင်ဦးကဆက်ပြောပြပါတယ
်ရေဆိုးလို့ပါချော့ခိုးတိုက်လို့ဘာတွေဘာကြောင့်ဆိုတာကသူတို့လုပ်ပြီပါသူတို့လုပ်အောင်ပါဘာဆိုတာဒေတာကနေကိုတော့မှန်ကန်တဲ့တဲ့တခုတကယ်ကိုလက်ထုတ်လိုက်ကြရင်ပြည်ပြည်ကြကြမိမိရပြောဖို့လိုတယ်ဝန်ခံဖို့လိုတယ်နောက်တော့ဘာဆက်လုပ်ပါမယ်ဆိုတော့ action plan ပြောဖို့လိုပါပြီဒါသူတို့ကယဉ်ကျေးမှုကဟောတာယဉ်ကျေးမှုကိုတမိုးထားတဲ့စံနှုန်းတွေကသူတို့အစိုးရဘက်မှပေါ်ဆောင်နိုင်လို့အားနေတယ်လို့ကျွန်တော်တို့တွေ့တယ်ဟွန်းဒီလိုပဲကျွန်တော်တို့အမိတူအဆင်အင်းဝါပဲရှိရပါတော့ဒါတခါမင်းကုန်းမဲ့လေးရှိတယ်ဒီတောင်တမန်အင်းရှိတယ်ဒါမှလေးအနီးတွက်တွေပါဒီ traditional park တွေမှာသူတို့ပေါ်ဆောင်နေရတာတွေကမလို့ဟိုအားရအလီစားမရှိဘူးတစ်ချက်ကမပြန်ကြည့်ရတော့ budget မရှိလို့အဲ့လိုပေါ့ဟိုတစ်ဖက်တစ်ဖက်ဟိုတစ်ဖက်ဆင်လိုက်လိုက်နောက်ဆုံးမိကြတော့တကယ်ခိုင်မာတဲ့ policy တစ်ခုနဲ့မှန်မှန်ကန်ကန်ဟိုစီမံမှုစနစ်ကြအကောင့်တွေပေါ်တာအားနေတယ်အဲ့ဒါတွေကအဲ့ဒီရဲ့နောက်ဆက်တွဲကျွန်တော်တို့ရဲ့ဟိုရင်းချင်းမှုပြရုပ်ပြီးတဘာဆိုင်ရာတာဝန်ရှင်ဆိုင်ရာတံမိုးကြီးအကုန်ကြဆင်းကုန်ရတယ်လို့ကျွန်တော်တော့တွေ့အဲ့တိုင်းမှမြင်မိရယ
်ငားတွေအစုလိုက်ပြုံလိုက်တေဆုံးမှုဖြစ်ရတဲ့ပတ်သက်လို့တော့ဘာကြောင့်ဖြစ်ရသလဲဆိုတာကိုအစိုးရဘက်နဲ့ငားဦးစီးဌာနဘက်ကတော့တာဝန်ခံပြောဆိုတာမျိုးတွေတော့မရှိသေးပါဘူးရှင
် VOA မြန်မာပိုင်းသတင်းတော့မအေးမှာပါရှင်မကြခင်တောက်ချာနေနေတဲ့ခင်းနိုင်ထုံးလွင့်နေတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါရှင်အမေရိကန်လွှတ်တော်မှဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေပြောကြားခဲ့တဲ့မိကွန်းနဲ့ပတ်သက်ပြီးတော့အများဆုံးပြစ်တင်ဝေဖန်ပြောဆိုသူတွေဟာတရုတ်နဲ့ကိုရီးယားအာဏာပိုင်တွေပါဒါပေမဲ့အတိတ်စစ်တွင်းကာလဂျပန်နိုင်ငံရဲ့အငင်းပွားစရာလှုပ်ရက်တွေကိုဒီဂျပန်နိုင်ငံရဲ့အငင်းပွားစရာလှုပ်ရက်တွေကစီးပွားရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကိုတော့အဟန့်အတားရှိပုံမရဘူးလို့တ
တောင်ကိုရီးယားနိုင်ငံဆိုမျိုးကနေ VOA သတင်းတော့ Brian Patton ပေးပို့ထားတဲ့သတင်းလွှာကိုဦးစံမိုးဝေကပြောပြမှာပါရှင
်။ American Congress လွှတ်တော်နှစ်ရပ်ပေါင်းကိုဗိုလ်ထုနေ့ကမင်ကွန်ပြောကြားရမှာဝန်ကြီးချုပ်အာဘေးကဒုတိယကမ္ဘာစစ်နဲ့ပတ်သက်ပြီးတော့စိတ်မကောင်းဖြစ်ရကြောင်းနဲ့တည်ဆုံသွားခဲ့ရသူတွေအတွက်ဝန်ထမ်းကြောင်ပြောကြားခဲ့ပါတယ်။ဒါပေမဲ့ Mr. Abe ကတောင်ကိုရီးယားနဲ့တရုတ်ခေါင်းဆောင်တွေတောင်းဆိုနေတဲ့စကားမျိုးတော့မပြောခဲ့ပါဘူး။သူတို့လိုလားနေတာကတော့အာရှတိုက်ရဲ့နေရာအများစုကိုကိုလိုနီနယ်ချဲ့အဖြစ်သိမ်းပိုက်ထားစဉ်ကဂျပန်ဘရင်တပ်မတော်ကကျူးလွန်ခဲ့တဲ့ရက်စက်ကြမ်းကြုတ်မှုတွေအတွက်ဓာတ်ရိုက်အတိအမှတ်ပြုပြောဆိုတဲ့တောင်းပန်စကားဖြစ်ပါတယ်။အထူးသဖြင့်မင်းကလေးငယ်နှစ်သိန်းလောက်ကိုပျော်တော်စဲလို့ခေါ်တဲ့လိန်ဖြေပြဖို့အတွက်အသုံးပြုခဲ့တဲ့ကိစ္စကိုမှားချောင်းဝန်ခံဖို့ဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရသူနော်ကွမ်အေးကဂျပန်ဝန်ကြီးချုပ်ဟာအစ်စ်မှန်ပြန်လဲရင်ကြားစစ်စေနိုင်မဲ့အခွင့်အရေးကိုအသုံးမချခဲ့ဘူးလို့ပြောပါတယ်
။ Ilboni Li Uye Yonsei에서 밝힌 바와 같이 세계 평화에 기여하려
နိုင်ငံတကာလူ့ဖွဲ့စည်းနဲ့ပူးပေါင်းဆောင်ရွက်ရေးအတွက်အတိတ်ကအမှားတွေကိုအလေးထားကရိုးရိုးသားသားအတိအမှတ်ပြုပြီးတော့ယုံကြည်မှုတိစောက်ဖို့ကအရေးကြီးပါတယ်လို့ Kwan Il ကကိုရီးယားဘာသာနဲ့ပြောသွားတာဖြစ်ပါတယ်။ဒါပေမဲ့ဂျပန်နိုင်ငံကတော့အဲ့ဒီလိုမဟုတ်ဘဲဆန့်ကျင်ဘက်ကိုတွားနေတယ်လို့သူကပြောပါတယ်တရုတ်မီဒီယာကလည်းမစ္စတာအာဘေရဲ့မိန့်ခွန်းဟာလိုရင်းကိုတဲ့တဲ့မပြောဘူးလို့ဝေဖန်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကလည်းဂျပန်နိုင်ငံဟာအတိတ်သမိုင်းမှာရန်လိုခဲ့တဲ့လုပ်ရက်တွေကိုရိုးရိုးသားသားထုတ်ဖော်ပြောဆိုတင်တယ်လို့ပြောပါတယ်။မစ္စတာအာဘေဟာဂျပန်စစ်တပ်ရဲ့အခမ်းအနားကိုတိုးချဲ့ခြင်းပုံရနေပြီးဒီကိစ္စဟာဂျပန်နဲ့သူ့ရဲ့အင်ဂျင်နီယာတွေကြားဆက်ဆံရေးကိုတင်းမာစေပါတယ်။ဝင်းချတောင်းပန်ရေးနဲ့ပတ်သက်ပြီးတော့အထက်ကအရင်တာဝန်ထမ်းဆောင်ခဲ့မှုတွေဝန်ကြီးချုပ်တွေပြောဆိုတဲ့အတိုင်းဆက်လုပ်သွားမယ်လို့မစ္စတာအာဘေကပြောပါတယ်။ဂျပန်နိုင်ငံကကျူးလွန်ခဲ့တဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်အတိအမှတ်ပြုဖို့ညှင်းပယ်တာဟာမစ္စတာအာဘေရဲ့ယုံကြည်ချက်သဘောထားကိုထင်ဟပြသတာလို့တိုကျိုတမ်ပေါ်တက္ကသိုလ်ရဲ့ခေတ်ပြိုင်အာရှရေးရာလိလာရေးအဖွဲ့ရဲ့ဒါရိုက်တာရောဘတ်ဒူဂျက်ရစ်ကပြောပါတယ်
He is emotionally attached to this. I think it's difficult for us to understand that the offer
ဒီမှာသူရဲ့ခံစားချက်ပါနေပါတယ်ကျွန်တော်ထင်ပြောရရင်ကျွန်တော်တို့အတွက်နားလည်ဖို့ခက်တာကတော့နိုင်ငံရေးသမားတွေဟာတစ်ခါတလေသူတို့ယုံကြည်တဲ့အတိုင်းပြောကြလိမ့်ရှိတာပါပဲ
တရုတ်နဲ့တောင်ကိုရီးယားတို့လိုလားတောင်းဆိုနေတဲ့တောင်းပန်မှုဆိုတဲ့ကိစ္စဟာဂျပန်ဝန်ကြီးချုပ်အတွက်နိုင်ငံရေးအရာဘာမှထိခိုက်စရာမရှိပါဘူးလို့ပမောက်ခဒူဂျက်ရစ်ကပြောပါတယ်။မစ္စတာအာဘေကမတောင်းပန်နိုင်ဘူး။ဘာဖြစ်လို့လဲဆိုတော့သူ့အနေနဲ့ဒီလိုလုပ်စရာမလိုဘူးလို့ယုံကြည်တဲ့အတွက်ဖြစ်တယ်လို့သူကပြောပါတယ်။မစ္စတာအာဘေအတွက်ကတော့ဒုတိယကမ္ဘာစစ်အတွင်းလိန်ကျေးကျုံကိစ္စတဲ့အမေရိကန်ဥဆောင်တဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုမှာပါဝင်နိုင်ဖို့အတွက်လေသမားတွေဘက်ကလက်ရောမှုရရှိစေဖို့ဟာပို့ပြီးတော့အရေးကြီးတယ်လို့ယူဆပုံရတယ်ဆိုတဲ့အကြောင်းဒူဂျက်ရစ်ကပြောပါတယ
် That's a complex thing. That's much more complex than a conflict women because you're not really going to lose or win
votes. ဒီစားဟာပျော်ရွှင်စေမိမာရီအရေးကြီးစားတဲ့ပို့ပြီးရှုပ်ထွေးပါတယ်။ဘာလို့လဲဆိုတော့လိန်ကျေးကျွန်ကိစ္စအတွက်အရှုံးအနိုင်ကိုမဲခွဲဆုံးဖြတ်မှာမဟုတ်ပါဘူး။ဆိုင်ပြိုရဲကဏ္ဍနဲ့ပတ်သက်တဲ့ကိစ္စမှာတော့မဲရှုံသွားနိုင်ပါတယ
်။ Mr. Abe ကသူ့အနေနဲ့အနာဂတ်ကိုပို့ပြီးတော့အာရုံစိုက်စေခြင်းနဲ့လို့ပြောပါတယ်။စစ်ပီးကာလဂျပန်စစ်တပ်ပေါ်ချမှတ်ထားတဲ့တတ်မှတ်ချက်တွေကိုအဆုံးသတ်စေခြင်းနဲ့ဒါမှသာဒေတာရင်းလုံခြုံရေးမှာပို့ပြီးတော့ထိထိရောက်ရောက်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့အတိတ်ကအကြောင်းအရာတွေကြောင့်ဂျပန်နိုင်ငံအနေနဲ့စစ်အင်အားကြီးနိုင်ငံတနေနိုင်ငံဖြစ်လာစေမယ့်အစီအစဉ်ပေါ်တောင်ကိုရီးယားရဲ့ပူပန်မှုကိုအတိမတ်ပြဖို့ Mr. Abe ကညှင်းပယ်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံSeong Institute ကဂျပန်ရေးရာသုတေသနပညာရှင် Kim Song Chu ကပြောပါတယ
်Korean people think we have a kind of history of experience of
Korea ပြည်သူတွေမှာ colony ကျွန်ပြုခံရတဲ့တမိုင်းအတွေ့အကြုံရှိခဲ့တယ်။အဲဒါကြောင့်အခြေခံအဖြစ်ဂျပန်ကိုစစ်အင်အားကောင်းတဲ့နိုင်ငံအဖြစ်မမြင်လိုပါဘူး
။ဒါပေမဲ့ကုန်သွယ်ရေးနဲ့မြောက်ကိုရီးယားနိုင်ငံရဲ့ nuclear ချိမ်းခြောက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ဂျပန်နဲ့အတူပူးတွဲလှုပ်ဆောင်ဖို့တောင်ကိုရီးယားကအလွန်စိတ်အားထက်သန်နေတယ်လို့ Kim Song Chu ကပြောပါတယ်
။ Korea and Japan should cooperate in many ways and now the past
တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့အကြားအတူပူးပေါင်းလုပ်တဲ့နိလနဲ့အများကြီးရှိပါတယ်ဒါပေမဲ့အတိတ်ဖြစ်ခဲ့တဲ့တမိုင်းကြောင်းကနှစ်နိုင်ငံကြားမှာပြစ်ပခဖြစ်နေတာပါဒါကိုပြောင်းပြစ်ဖို့လိုနေပါပြီ
အရေးကြီးတဲ့အချက်ကအနာဂတ်မှာအမေရိကန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကြားခိုင်မြဲတဲ့မဟာမိတ်ဆက်ဆံရေးမှာပြစ်ပခမဖြစ်အောင်အတိတ်ကအငင်းပွားစရာအရှုပ်ထွေးတွေကိုတိုးမလာအောင်ဟန်တားရေးပဲဖြစ်ပါတယ်လို့ဆိုပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြံနေနေခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်မှာပါ line to meter 24 32 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါရှင်
ဒီလိုမကားပေးရုံချင်မကားပဲသူကအတက်မချိသေးတဲ့ကလေးတယောက်ကိုခုလိုမျိုးလိမ်နေထက်ရှား
တိုင်းရင်တည်လှအစီအစဉ်မှာအပြည့်အစုံကြားကြရမှာပါကျမကြီးကနာတင်ဆက်တဲ့ခါမှာတော့နောက်ကြောရိုးတွေကျိုးတာနဲ့ပတ်သက်လို့ဆွေးနွေးတင်ပြထားပါတယ်အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါ်လလတန်းရဲ့ American Idiom အသုံးနှုန်းသင်ခန်းစာပို့ချက်ချက်ကိုနားဆင်ရအောင်လားရှင်
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
blessing in disguise
ဖြစ်ပါလေစာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါလေနန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါလေနေ့စဉ်အတုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုကြီးညွှန်ပါလေဥပမာကျမချင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ကြီးညွှန်ပြောလို့ရတာပေါ့ရှင် in in ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအတုံးဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီအတုံးရဲ့ idiom အသေးပဲကတော့ကျမစစစကပြောခဲ့ရတယ်လို့ပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုကြည့်ညွှန်တာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါအဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြကြခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise I missed the flight to New York. The plane crashed because of bad weather.
ဆိုတဲ့ကအကောင်းဖြစ်လာတယ်ဆိုရင်ဘယ်လိုပြောမလဲ?
Blessing in disguise.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အတန်းရဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာရှင်အခုတော့ကျမ်းမာရေးကဏ္ဍကိုဆက်လက်ထုတ်လွှင့်မှာပါလေဘင်ယိုကျော်ယိုခါယိုကျိုးရာရီနဲ့ပတ်သက်လို့အယိုးအထုကုခွဲစိတ်ဆရာဝန်ကြီးနဲ့အယိုးယောဂပညာအငိမ့်စားဌာနမှူးပမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါရရှင်
โอเคปามุขดอกเตอร์จอมเนี่ยนะครับเนี่ยเราမြန်မာနိုင်ငံမှာဒီလေဘင်းယိုကြောယိုခါယိုပေါ့ဆရာเนาะကျိုးရာနဲ့ပတ်သက်ပြီးတော့ဖြစ်တာများလားဆရာကြီ
းတခြားရှောက်ဒီလက်တွေပြတာတော့မများဘူးပေါ့ဗျာဟောအောင်ခိုင်းမိတာလားအဲ့မဲ့လည်းရှိတော့ရှိပါတယ်သူတစ်ပြက်တော့ကာအက်ဆီဒန့်တော့ဘယ်လိုခြားကြအက်ဆီဒန့်အပေါ်အနေနဲ့နေကြတာလေဒီပြက်တက်တာပေါ့ဗျာကျွန်တော်ဆိုပါပြီလေပိုင်းမှာဆိုတိုင်းရဲ့အလုံးစုံတဲ့လူတွေအမှန်မောကတည်းရဲ့ပြေကြ ပြားတာကတော့ဟိုလေလောက်တော့မြားပေါ့အဲ့ဒါသူရဲ့အသေးကြကြပါဆိုတော့နောက်ပိုင်းတွေတည်ချင်းတွေတည်ဒါကဒီကစက်တော့နင်သာဆိုးသွားပါလေ
ဟုတ်ကဲ့ဆရာကြီးအခုလိုဆိုးဆိုးဝါးဝါပေါ့ဆရာနော်ဒီခြေတွေလက်တွေအောက်ပိုင်းတွေတည်ရတာဘာကြောင့်ဖြစ်ရလဲ
လေဘင်းရိုးရေကြောရိုးရေခါရိုးရေဒီများလေးအားလုံးဒီအတွင်းထဲမှာလိုင်ကောင်းကြီးလို့ပေါ့အခုလည်းဒီဆက်ထားလိုက်လိုင်ကောင်းကြီးပြေသွားပြီအဲ့ဒီကိုဟိုတော့ခြေနဲ့ပြီးဆင်းလာတယ်အာရုံရောမှကြီးအာရုံရောမှကြီးကသူ့နေရာလိုက်ပေါ့လေဥမာလက်ကလေးလက်ကအာရုံရောကြီးချာတက်သွားတယ်ကြောရိုးဆိုလည်းခန္ဓာကိုယ်ဒီဘက်ပတ်လည်းဟိုအာရုံရောကြီးခွဲထွက်သွားတယ်အာရုံမှရက်နေပြီးတော့ကြောက်တွေအတွက်အာရုံတွေထွက်သွားတယ်။အဲတော့ဒီအာရုံမှချိန်သွားရင်ဒီကောင်းတဲ့ကြက်ရဲ့အပိုင်းကြည့်လို့ရှိရင်တွားပြီးခင်ဗျာ mid brain ခေါ်တာပေါ့။အဲဒီအောက်ကနေပြီးတော့နှလုံးတို့နော်တက်ရှိသွားလို့ထိန်းကြတဲ့ center ကြီးရှိတာပေါ့။ဒါတွေပါသွားရင်ချက်ချင်းတွေလေဝါကယ်လို့မရဘူး။ဒီ level ရဲ့သမတ်တွေတွေ mid တွေပေါ်ပိုင်းကိုကြည့်လို့ရှိရင်ပေါ့။နောက်ချက်ကတော့ level ရိုးပိုင်းကြည့်လို့ရှိရင်ခြေရောလည်းကြည့်ရခင်ဗျာ။အဲ့ဒီမှာ crash ဖြစ်သွားလိမ့်ကျွန်ပေါ့
ဟုတ်ကဲ့နောက်ဒီအောက်ပိုင်းခါယူဘက်ပိုင်းဆိုလို့ရှိရင
်အောက်ပိုင်းခါယူမမနှစ်ရဲ့အောက်ပိုင်းကြအောင်ရောမှာရှိတော့ရှားထွက်သွားပြီးမြင်းမီးတွေလိုပဲအောင်ရောမြင်းမီးဖြစ်ပြီးတော့အောက်ကိုခွဲထွက်သွားတာပေါ့ခါယူဆိုလို့ရှိရင်ကျွန်တော်ကျောင်းမဆက်ဆုံးအောက်ပိုင်းပြေတာဒါပြေရေးကြည့်တဲ့ပိုင်းကတော့ခြေသွားတာဝန်သွားတာပေါ့အဲ့ဒီမှာဒါတွေချိန်ကြရင်အောင်ရောကြီးသွားလာဒါတွေကပါသွားတယ်ဆိုရင်တော့ခြေအထင်းနဲ့ဝမ်းထင်းနေစက်တဲ့အဲ့ဒါလို့ပြင်တော့နောင်လာမဲ့အကြီးရတော့တော်လေးဆိုးသွားတာပေါ့
ဟုတ်ကဲ့အဲ့တော့အခုလိုဒီပြင်းပြင်းထန်ထန်ဆင်းနေရောက်မသွားအောင်ဘလို့ကာကွယ်တင်လဲ
ပြင်းများတာတော့လေရင်းရိုးနဲ့ဒီကြောရိုးနဲ့ခါရိုးနဲ့အဆက်မှာပြင်းများကြတာပေါ့ရိုးတန်းတန်းနည်းနည်းပပဖြစ်နေတဲ့ခံမိတယ်ဒီ instability ပေါ့လေရင်းရိုးကြည့်ခါရိုးကြည့် stable factor တွေရှိပါတယ်ခြေပိုင်းကနေအလယ်ပိုင်းနောက်ပိုင်းပေါ့သုံးပိုင်းပိုင်းလိုက်လို့ရှိရင်ဒီမှာအာရုံရောမှရရှိတယ်။ဒီ၆ခါရဲ့အယိုးရဲ့ပုံစံကဆေးရဲ့ပုံစံဒါတွေအားလုံးကသူ့ကိုတော်တန်နဲ့မချိမြပခံနေအောင်ဒီ၆ခါ။အဲ့ဒီဘုံပိုင်းမှာတစ်ပိုင်းပိုင်းဂျိုးရင်းသွားလို့ရှိတယ်။ဒီငယ်မှုမရှိတော့ဘူး။ဒီတဲ့အတွက်ပထမဖြစ်ခံကြမှာအာရုံရောမှရမတည်ဘူးဆိုရင်တော့နောက်ပိုင်းညာချွေတာတဲတာပြူတာနဲ့နောက်ပိုင်းနေစိလက်တွေတည်ပြီးတော့ပို့ပြီးတော့ဆိုးရတဲ့အဖြစ်မျိုးတွေဖြစ်လာနိုင်တာ။အဲ့ဒါကအဓိကကြာပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အဓိကရှေးဥသနာပြည့်စုံမှုကိုဘာလုပ်ရမလဲ
ဒီမှာတော့သူလက်ချူလားမချူလားမက်ဒစ်ချက်လေဘင်းရိုးကိုအရင်စကြတော့လေဘင်းရဲ့မျက်နှာရဲ့ကောင်းရဲ့ဆိုတာယူနစ်တစ်ခုရဲ့လို့သတ်မှတ်ပါတယ်အဲ့မျက်နှာတို့ကောင်းလို့ကြံရရလေဘင်းရိုးကိုသိနိုင်တယ်အဲ့ဒီအတွက်စံသတ်ကြည့်ဖို့ဆိုပါတယ်စံသတ်နဲ့ဒီရတော့လွယ်ရလေဘင်းနောက်ကိုလက်ကြီးချက်ပြီးတော့အလေတဲ့တဲ့ကိုအပေါ်အောက်လာလေးနဲ့ကြည့်လိုက်လို့နာတာပေါ့နာမ်ချီဥဆိုလို့ကျင်တော့ဒီကျေကြီးမဖြစ်တော့ဘူးလို့ယူဆရပါမယ်။ရိုးရိုးခါရိုးကျတော့လည်းဒီလိုပဲနောက်ကနေဆိုလက်ကလေးခဲပြီးတော့စမ်းလိုက်လို့ကျင်နာတာရှိမှပေါ့။နာမ်ချီဥဆိုရင်တော့လည်းခုနပြောလိုဒီကျေကြီးမဖြစ်နိုင်ဘူး။အဲလက်ဘင်းရိုးမှာအဓိကမျက်နှာတားတွေလက်တွေ့ရယ်လက်ဘင်းဖြစ်တယ်ယူဆရီဆိုတာနဲ့တူတယ်လေ။ရေးကြည့်တာကဆယ်ဗရီဖြစ်ခိုက်သွားပြီးဆိုရင်မအားပြေပါမယ်။ဒုက္ခပူရောက်နေ
။ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီ stability ပေါ့ဆရာနော်တည်ငြိမ်မှုရှိမရှိကြည့်လို့ရောခွဲလို့ရနိုင်လားစမ်းကြည့်မှပဲရနိုင်လားခုနကလက်ထက်စမ်းတာမျို
း။နည်းနည်းလေးဖြတ်တယ်ဗျ။ဟိုတပေါင်းလေးကြည့်တယ်စက်ကြီးကျိုးနေတယ်လဲနေတယ်ဆိုတော့လည်းဒါတော်တော်လေးကြည့်ရတာပေါ့လေ။အဲ့လိုမဟုတ်ရင်တော့လည်းတည်ရတော့ခင်းနေမှာ။အဲ့တော့ဒီလိုလူနာပြည့်ပြည့်ခုနကလက်ထက်ပြီးစမ်းလိုက်လို့နည်းနာတယ်ဆိုတာနဲ့ကြိုင်နဲ့အလုံးဟာ stability မရှိဘူးလို့ပဲယူဆရတယ်။ဒါကောင်းလို့နေရ
ဟုတ်ကဲ့
ဒီဝီဒီယိုရှိတဲ့အတိုင်းသိလို့မှအားလေပြင်အောင်လို့တောင်းရလို့ရမှာ
ဟုတ်ကဲ့ဆရာ
အဲ့တော့ဒီလေဘင်းရိုးကြော်ရိုးခါရိုးဖြစ်တဲ့ဆိုရင်ဗျများဒဏ်ရာနေကြွားတော့မယ်ပထမဆုံးတွေ့တဲ့သူကသူ့ကိုမအားတော့မယ်ကြားပေါ်ဖြစ်ဖြစ်ကိုယ်နဲ့တရားတော့မှာ
ဟုတ်ကဲ့ဆရာဆရာကကပြောခဲ့တာကမတဲ့နေရာမှာဒီအာယုံကျောမကြီးကိုမထိမိဘူးကအရေးကြီးဆုံးဆိုတော့ဘလို့အတိအကျမအားမလဲ
ကောင်းရင်လေဘင်းရိုးခန္ဓာကိုယ်ရဲ့ကျော်ပိုင်းလက်ပိုင်းခြေပိုင်းအားလုံးကိုမရကြဘူး။သူအားလုံးတွေပေါ့။တုံးကိုမလို့မရပါဘူး။အားလုံးပြော။တုံးဆိုတာတောင်းပေါင်းကြီးပေါ့။အဲလိုတောင်းပေါင်းကြီးမှ။ဥမာကောင်းကကြိုင်တဲ့လူရှိတယ်။ပကုန်းနေရလက်ပြေဟုတ်ပေါ့။အဲနေရတယောက်ကြိုင်အောင်။နောက်ပင်ပကွင်ရုပ်နောက်ကနေဒီတယောက်ကြိုင်အောင်။နောက်ခြေောက်ကတယောက်ကြိုင်အောင်။အဲလိုအဲလိုကြိုင်တဲ့နေရာမှာ၄ယောက်ပေါ့။၄ယောက်ကကြိုင်နေတဲ့မှာ
။ဟုတ်ကဲ့ဖြောင်းနေအောင်ပါပါဆက်နော်။ဒီ
လိုမှာ one piece ပေါ့တောင်းပေါင်းကြီးမှ။ ကိုမကောင်းကမှားတယ်သူကအရင်မမမိဘူးလေအရေးကြီးနောက်ကြံနေလို့မရစနစ်သုံးယူပြီးတော့သုံးဆိုဒီကနေ့နဲ့မှားကြတယ်အဲ့လိုမှားနိုင်မှာလေပူချိုးရတဲ့အပိုင်းတွေရတယ်မဖြစ်နိုင်ပါဘူးအရေးကြီးဆုံးတော့ကျွန်တော်မြင်ပါ
ဟုတ်ကဲ့လေပင်ယိုကြောယိုခါယိုကျိုးတာတွေနဲ့ပတ်သက်ပြီးတော့တခြားအရေးကြီးတဲ့ချက်ကော
နောက်နိုင်ငံများမှာတော့အမြဲတမ်းစားပြီးစားရပုံမှာစစ်နေပါတော့ဗျာလေပင်ယိုဆိုလည်းထိမှုဟာပါတယ်လေပင်ကြောယိုခါယိုတွေဘုံလုံးထိမှုမလို့ပြုလို့လဲအောင်လုပ်တဲ့စစ်နေဖြစ်ရဲ့ဗျာကျွန်တော်ကြိုက်ဆုံးကတော့ဒီကိစ္စမှာကျွန်တော်တွေ့ခဲ့တဲ့ဒီမက်ထရက်ချိုအားကြီးမှာနေလုံးနဲ့ခေါင်းပုံစံမျိုးပေါ့အထဲမှာမှုလို့မဟုတ်အဲ့ဒီမှာပိုလီအပြင်ဘောဆိုချက်တာဒီတနေရာမှာပေါက်ရှိတယ်အဲဒီပေါက်ကနေပြီးတော့ဆို့ရှိတယ်အဲဒီရံနေပြီးတော့လေးကိုဆုတ်ထုတ်လိုက်ဒီပိုလီအက်လင်းဘောဆိုရတကူတကူကတ်သွားပြီးတောက်တော့ပြီးချက်သွားသူ့ကိုပတ်လိုက်ပြီးတော့လူကိုလက်ယူဇာလိုင်းနဲ့လက်တလို့ပဲဒါပေမဲ့သူကတောက်တော့ပြီးဆိုတော့မားတဲရပြူတာလွယ်တာပေါ့လေနောက် movement ကိုလုံးဝမရှိနိုင်တော့သူ့ကိုထိုင်ရနေထားလဲချိုးလို့ရတယ်ဒါတွေက invisible ကိုတင်နေတာလေပေါ့လေ
ဟုတ်ကဲ့ချစ်စင်များကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းအဖက်စင်တင်ဆက်နေတဲ့ကျမကြီးကဏ္ဍပါရှင်ဒီကဏ္ဍကိုကြာတာပတိနေ့ညပိုင်း VOE မြန်မာပိုင်းရဲ့ထုတ်လွှင့်တဲ့အစီအစဉ်မှာလည်းနားဆင်လို့ရပါတယ်။ဒါပြင်ကျမတို့ဒီအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဒီကျမကြီးကဏ္ဍနဲ့ပတ်သက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာပါ။နေဆက်သတင်းတောက်တွေကတပတ်အတွင်းသတင်းတွေကိုစူးစီးတင်ပြထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်တို့ကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာစစ်ပီးဒုက္ခသည်ထပ်မံတိုးပွားလာနေပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ဒရက်မစ်ရှဲဟာချင်းပြည်နယ်ကိုလာရောက်ခဲ့တဲ့ဆိုတာနဲ့ရဲတပ်ဖွဲ့ဝင်2ဦးကနေချင်းကျောင်းသူ2ဦးကိုအာဓမ္မပြုကျင့်တဲ့လုပ်ရအပေါ်ချင်းလူခွင့်ရေးအဖွဲ့ကနေထိရောက်စွာအပြစ်ပေးဖို့တောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်အကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစပားစိတ်ကျေးရွာမှာနောက်ထပ်နေရွှန့်ခွာလာသူတွေရှိနေတဲ့အတွက်စစ်ပီးဒုက္ခသည်900ကျော်နေပြီဖြစ်တယ်လို့ဒုက္ခသည်တွေကိုအကူအညီတွားရောက်ပေးခဲ့သူတဦးဖြစ်တဲ့ကြောက်တော်မြို့ခံကိုဇော်ဝင်းကပြောပါတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်အောင်လန်ချောင်းကလားကျပင်လုံကျေးရွာနဲ့ပင်ချောင်းကျေးရွာတွေကစစ်ပီးဒုက္ခသည်တွေဖြစ်ကြပြီးစပားစိတ်ကျေးရွာမှာလာရောက်ခိုလုံနေကြတာပါစစ်ပီးဒုက္ခသည်တွေကိုစပားစိတ်ကျေးရွာကစာတင်ကျောင်းမှာယာယီနေရာချထားပေးပြီးရခိုင်လူမှုအဖွဲ့အစည်းတွေနဲ့ပြည်내အစိုးရကအကူအညီတွေပေးနေပေမဲ့လုံလောက်မှုမရှိသေးဘူးလို့ကြောက်တော်မျိုးခံတွေကပြောပါတယ်
မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှဒါရက်မီရှာဟာချင်းပြည်နယ်မြို့တော်ဟာခါမြို့ကိုပထမဆုံးအကြိမ်တားရောက်ခဲ့ပါတယ်။ဧပြီလ21ရက်နေ့ကအမေရိကန်တန်မှရဲ့ခရီးစဉ်မှာချင်းပြည်နယ်အစိုးရအဖွဲ့ဝင်တွေဌာနဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့တယ်လို့ချင်းပြည်နယ်ငြိမ်းချမ်းရေးစောင့်ကြည့်ရေးအဖွဲ့ Chin Peace and Tranquility ချင်းမြို့တော်တပ်ဦး CNF ကောင်ဆောင်တွေမြို့မီမြို့ဖတွေနဲ့တွေ့ဆုံပြီးလက်ရှိငြိမ်းချမ်းရေးကိစ္စတွေပြောဆိုခဲ့ကြပါတယ်။တပ်ပင်ချင်းမီဒီယာဓမားတွေနဲ့တချင်းလန်ပို့စ်ရုံးခန်းမှာတွေ့ဆုံခဲ့ကြပြီးချင်းမီဒီယာများရဲ့လက်ရှိအခြေအနေစိန်ခေါ်မှုတွေကိုရှင်းလင်းတင်ပြခဲ့ကြတယ်လို့တချင်းလန်ပို့စ်အက်ဒီတာချုပ်ဆလိုင်းမန်ဟယဲလျံကပြောပါတယ်
ကချင်ပြည်နယ်အတွင်းမူရစေဝါသုံးဆွဲမှုများပြားနေတဲ့အခြေအနေကြောင့်မြကျနာမြို့ကချင်လူထုအစည်းအဝေးကနေဧပြီလ25ရက်နေ့ကိုမူရစေဝါတိုက်ဖြတ်စစ်ကြေညာတဲ့နေ့ရက် Anti Drug Day D-Day အဖြစ်သတ်မှတ်ဖို့ဆုံးဖြတ်ခဲ့ကြပါတယ်ကချင်ပြည်နယ်အတွင်းမူရစေဝါကိုသုံးဆွဲမှုနောက်ဆက်တွဲပြဿနာတွေအနေနဲ့လူရက်မှုခုံးမှု အိမ်ဖောက်ထွင်းမှုတွေအပြင်မိသားစုတွင်ပြဿနာတွေနဲ့ HIV ရောဂါနဲ့သေဆုံးသူနှစ်ဆင်ရာနဲ့ချီရှိနေသလိုမူရစီဝါမှုနဲ့ထောင်ဒဏ်ချမှတ်ခံရသူနှစ်ဆင်9000နဲ့8000ကြားရှိနေတယ်လို့လူထုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့အတွင်းရေးမှူးဦးအွန်ခွန်တန်ကွန်းကပြောပါတယ်ဧပြီလ25ရက်နေ့မြကျင်းနားမြို့ကချင်လူထုကပြုလုပ်တဲ့ကချင်ပြည်နယ်မူရစေဝါတိုက်ဖြတ်ရေးနေ့စစ်ကြေညာတဲ့နေ့ကိုလူအင်အား1500ကျော်တက်ရောက်ခဲ့ကြပါတယ်
။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ဇေလန်ကျေးရွာအုပ်စုမှရှိတဲ့ရှမ်းဧကရိနားမြို့ဟောင်းနဲ့တမိုင်းဝင်လွယ်သိမ်းမုံတောင်ကိုတဘာဝပဝင်းကျင်ထိန်ထိန်ဖို့တမိုင်းမှန်တည်ရှိဖို့အတွက်ရှမ်းပြည်မြောက်ပိုင်းဆက်သုံးမြို့နယ်နဲ့ရှမ်းပြည်တောင်ပိုင်းကမိုင်းရှူဂျေတီမိုင်းကင်ဘက်ကလူငယ်1800ကျော်ကနေတွားရောက်လည်လာခဲ့ကြပါတယ်။ဧပြီလ25ရက်နေ့မှာတမိုင်းဝင်လွယ်သိမ်းမုံနားမြို့ရိုးတောင်ကိုတက်ရောက်ပြီး26ရက်နေ့မှာရှမ်းတမိုင်းပညာရှင်တွေဖြစ်တဲ့ဆရာတော်ဇော်တင်တိုင်းဆရာမနန်းခືဆန်စာဆူတော်စရိကာခမ်စံပယ်အဒီတာချုပ်ခွန်ကာယံနဲ့စာရေးဆရာတမိုင်းဆရာခွန်ယုံချိုတို့ကစာပေဟောပြောကြပါတယ်အတ္တိကကတော့လူငယ်တွေတမိုင်းမှန်တည်ရှိဖို့နဲ့ဒေတာတွင်ထွက်ရှိတဲ့တရားစာတာနဲ့တဘာဝပတ်ဝန်းကျင်တွေကိုလက်တွဲကာကွယ်ဖို့ဖြစ်တယ်လို့တောင်တက်ခီးစင်ဦးဆောင်ကော်မတီဝင်ဆိုင်ပါကပြောပါတယ်
ကရင်အမျိုးသားညီလာခံကျင်းပသွားနိုင်ဖို့ပြည်တွင်းပြည်ပမှာရှိတဲ့ကရင်အဖွဲ့စည်းပေါင်းစုံပါဝင်ဆွေးနွေးလို့ရမယ်ကရင်အမျိုးသားနှီးနှောဖလှယ်ပွဲတရက်ကိုလာမယ်မေလ3ပိုင်းမှာကျင်းပသွားမှာဖြစ်ပါတယ်လက်ရှိနိုင်ငံရေပြုတ်ပြင်ပြောင်းလဲရေးအခြေအနေနဲ့ကရင်အမျိုးသားအနာဂတ်အရေးအတွက်တွေးဆဆွေးနွေးဖို့ကရင်ညီလာခံမကျင်းပခင်နှီးနှောဖလှယ်ပွဲကိုအရင်ကျင်းပသွားမှာဖြစ်တယ်လို့နှီးနှောဖလှယ်ပွဲဖြစ်မြောက်ရေးကော်မတီဝင်တဦးဖြစ်တဲ့ဘဒူစောလာထွန်းကတော့ပြောပါတယ်နီနောဖလဲပွဲကိုတော့ KNU ထိန်းချုပ်ရာနေမြင်မှာပြုလုပ်သွားမှာဖြစ်ပြီးတော့ကရင်အနာဂတ်စီမံကိန်းအတွက်ဆုံးဖြတ်ချက်ချခြင်းနဲ့အကောင့်အထည်ဖော်လှုပ်ဆောင်နိုင်ဖို့လက်ရှိနိုင်ငံရေးဖြစ်စဉ်မှာကရင်အမျိုးသားအတွက်အာမခံရှိမဲ့အကြောင်းအရာတွေကိုလည်းထည့်သွင်းဆွေးနွေးသွားမှာဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်အထက်ပိုင်းတွန်းဆန်မြို့မှာပြီးခဲ့တဲ့ဧပြီလဒုတိယအပတ်ကအသက်မပြည့်သေးတဲ့ချင်းအမျိုးသမီးငယ်တဦးကိုရဲနှစ်ဦးကအဓမ္မပြုကျင့်တဲ့ကိစ္စကိုချင်းလူခွင့်ရေးအဖွဲ့ကနေတင်းတင်းထန်ထန်ပြစ်တင်လိုက်ပြီးတရားဥပဒေကြောင့်အရပြစ်မှုကျူးလွန်သူတွေကိုထိရောက်စွာအပြစ်ပေးဖို့တောင်းဆိုလိုက်ပါတယ်။အကြောင်းဆုံးကိုတော့ဆလိုက်ကနေစူးစီးထားပြီးတော့နူပန်ကနေအခုလိုတင်ဆက်ပေးထားပါတယ်ရှင်။
ချင်းပြည်နယ်တွန်းဆန်မြို့ခေါလိုင်ကိုဆန်ရက်ကွက်မှာနေထိုင်တဲ့အသက်15နှစ်အရွယ်ရှစ်တန်းကျောင်းသူချင်းအမျိုးသမီးငယ်ကိုတွန်းဆန်မြို့ရဲတပ်ဖွဲ့ကဒုတက်ချက်အဆင့်ရှိသူဖြိုးကိုကိုနဲ့ဖြိုးပိုင်တို့နှစ်ဦးကနေအတင်းအဓမ္မပြုကျင့်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးချင်းလူအခွင့်အရေးအဖွဲ့ CHRO ကနေအပြစ်အထံပြစ်တင်ရှုံချလိုက်ပြီးတရားဥပဒေလမ်းကြောင်းအရာထိထိရောက်ရောက်အပြစ်ပေးဖို့တောင်းဆိုတယ်လို့အဖွဲ့ရဲ့စီမံကိန်းအရာရှိမိုင်သိန်းယူမွန်ကပြောပါတယ်
ဒီလိုမကားပြေရုံချင်မကားပဲသူကိုယ်ကအတက်မချိသေးတဲ့ကလေးတယောက်ကိုခုလိုမျိုးလင်းနေထက်ရှားပြီးတော့မှဟိုအဓမ္မချင်းရဲ့အပေါ်မှာတော့ဒီတော့ကြီးကိုတုံ့ချချကြကောင်းတဲ့ချင်းတွေတခုလိုကျွန်တော်တို့သုံးသက်တယ်ကျွန်တော်တို့ဖြစ်တင်ရှုပ်ချရတယ်ဒီတရားနည်းလမ်းပြဿနာနဲ့ဒီတမှုချုပ်ုံထားတဲ့ဒီရဲသားနှစ်ယောက်ကိုဖြစ်ဖြစ်ရရပြေးယူဖြစ်တယ်ချမှတ်ပြီးလို့ကျွန်တော်တို့တောင်းဆိုထားတယ
်ပြစ်မှုကျူးလွန်သူရဲနှစ်ဦးကိုအရေးယူထားတယ်လို့တွန်းဆန်မျိုးမရဲစခန်းကဒုရဲမှုထိန်ဝင်းကအခုလိုပြောပါတယ
်တရိန်ဒီရချုပ်ကိုနဲ့ဒီကြအရင်ချုပ်ကနေတော့ပေါ်လာပေါ့နော်ဒီမကော်ရမဲနဲ့သူကအလီမရီတော့ပြဒီမကော်ရမဲနဲ့သူကဖိုင်သူနန်းခွဲမှာခေါ်တော့ပြတော့ဒါဟိုတပ်မဲ့ကြီးနေပေါ့လေနော်
ရဲသားနှစ်ဦးဟာသူတို့ကျူးလွန်တဲ့အပြစ်အတွက်ပုံမှ386မင်းဆောင်134နဲ့အမှုဖွင့်အရေးယူဖမ်းဆီးလိုက်ပြီလို့ရဲစခန်းတာဝန်ရှိသူတွေကပြောပါတယ်ချင်းပြည်နယ်အတွင်းမှာအခုလိုအစိုးရတပ်မတော်ရဲတပ်သားတွေရဲ့အတင်းအဓမ္မပြုကျင့်မှုတွေကိုမကြာခဏဖြစ်ပွားလက်ရှိပြီးပြစ်မှုကျူးလွန်သူတွေကိုတရားနည်းလမ်းကျအပြစ်ပေးအရေးယူတာမျိုးတွေမရှိခဲ့ဘူးလို့ချင်းလူအခွင့်အရေးအဖွဲ့စီမံကိန်းအရာရှိမိုင်သိန်းယူမွန်ကပြောပါတယ်အခုတွန်းဆန်မြို့မှာဖြစ်ပွားတဲ့မတိမ်းမှုမှာလည်းပြစ်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အပြစ်ပေးအရေးယူမှုရှိမရှိအခြေအနေကိုစောင့်ကြည့်သွားမယ်လို့လည်းချင်းလူအခွင့်အရေးအဖွဲ့စီမံကိန်းအရာရှိမိုင်သိန်းယူမွန်ကပြောပါတယ
်ဆက်ပြီးတော့ကမ္ဘာအကြီးဆုံးလျောင်းနှုံမှုဖျားကြီးကိုတီထားကိုးကွယ်ခဲ့တဲ့မွန်ပြည်နယ်မုဒုံမြို့နယ်ဝင်းစိန်တော်ရဆရာတော်အကမဟာတတ္တမဇောတိကတစ ဗဒန္ဒကေတရာဟာဧပြီလ26ရက်နေ့မှာပြန်လည်တော်မူခဲ့ပြီးဖြစ်ပါတယ်ဆရာတော်ရဲ့ယုတ်ကလတ်တော်ကိုအမြဲတမ်းပူဇော်ထားမှဖြစ်ပြီးဆရာတော်ရဲ့သာသနာပြုကြိုးပမ်းချက်တွေကြောင့်အစားထိုးလို့မရတဲ့ဆုံးရှုံးမှုလို့လည်းပြောဆိုနေကြတဲ့အခြေအနေတွေကိုတော့မိရင်စနိုင်းကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်
။ပြန်လွန်တော်မူသွားပြီဖြစ်တဲ့မွန်ပြည်နယ်ရဲ့အထင်ကရဝိစိန်တော်ရကျောင်းဆရာတော်အရှင်ကေသရရဲ့ယုတ်ကလတ်တော်ကိုအမြဲတမ်းပူဇော်ခံထားမယ်လို့ဝိစိန်ကျောင်းဂောဘကဥက္ကဋ္ဌဒေါက်တာမြည်ဦးကအခုလိုပြောပါတယ်။
ကျတော်ကြီးရဲ့ဇာမနာအခမ်းအနားကိုကျွန်တော်နှစ်ပိုင်းကြည့်ပါမှာဖြစ်တယ်ပထမကဒီဓမ္မယုံပါပဲကျွန်တော်ပူဇော်ခံမယ်ခေါင်းကဖြေမှန်ကောင်းမှထားမယ်သူရာကြီးစာညောင်းဆရာတော်မွေးနေ့ဖြစ်တဲ့ကြာသူလာစုပ်၁၀ရက်နေ့2016ခုဇန်နဝါရီလောက်မှာကြာ
သက်တော်95နှစ်ဘဝတော်55ဝါရှိပြီးတော့လူကြီးယောဂာနဲ့ရန်ကုန်မြို့မှာစေဝါကုသနေစဉ်တွင်ဆရာတော်ပြန်လွန်တော်မူသွားတာပါဆရာတော်ပြန်လွန်တော်မူသွားတာဟာအစာထိုးမရတဲ့ဆုံးကျွတ်မှုတစ်ခုလို့ခံစားရတယ်လို့မော်လမြိုင်မြို့ကတရကဦးတန်းဝင်းကပြောပါတယ
်ဆရာတော်ပြန်လွန်မှုမဲ့အစာသိပေးလို့ရရင်ကိုပါသေးလိုက်ရှင်အဲ့ဒီလောက်ခံ
ဆရာတော်ဟာဝိစိန်သာသနာပြုဧရိယာတွင်းမှာတမကအနေနဲ့ရရမှာသာသနာပြုလုပ်ငန်းတွေလူမှုအကျိုးပြုလုပ်ငန်းပေါင်းများစွာကိုလည်းလှုပ်ဆောင်ခဲ့တယ်လို့ဆရာတော်ရဲ့တရကတူကအခုလို့ပြောပါတယ
်အခုဆိုရင်ဆရာတော်ရဲ့သာသနာပြုတဲ့ဧရိယာဆိုရင်ဧက900ညီပါပေါ့ဒီကြီးပထိုးပေါင်း600ကျော်ရှိတယ်။သာသနိကအဆောက်အဦပေါင်း30ကျော်ရှိပါတယ
်။ဝင်းစိန်တော်ရကျောင်းဆရာတော်ဟာကမ္ဘာအကြီးဆုံးအတောင်400ပြည့်လျှောင်းတော်မူဘုရားကိုတည်စားပြီးတော့လက်ရှိမှာအတောင်600ပြည့်လျှောင်းတော်မူဗုဒ္ဓရုပ်ပွားတော်ကိုတည်ထားလျက်ရှိနေပါတယ်။အခုလိုသာသနာကျိုးကိုတည်ဖို့ဆောင်ရွက်နေတဲ့ဆရာတော်ကို2003ခုနှစ်မှာနိုင်ငံတော်ဆုရကနေအက္ကမဟာဓမ္မဇောရိကတစ္ဆဘွဲ့တော်နဲ့2014ခုနှစ်မှာအဘိဓစ္စအက္ကမဟာဓမ္မဇောရိကဘွဲ့တော်ကိုချီးမြှင့်ခြင်းခံရပြီးအခုလာမယ့်မေလ10ရက်နေ့မှာလည်းထိုင်းနိုင်ငံမဟာချူလာလန်ကောင်အယုဒ္ဓယဗုဒ္ဓတက္ကသိုလ်ကြီးကနေဂုံတူးဆောင်ဒေါက်တာဘွဲ့ကိုဆက်ကပ်လှူဒန်းဖို့လည်းရှိနေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်အကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစပားစိတ်ကြီးရွာမှာစစ်ပြေဒုက္ခသည်ထပ်မံတိုးပွားလာနေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ဒရစ်မီရှယ်ရဲ့ချင်းပြည်နယ်ခရီးစဉ်အတွင်းချင်းပြည်နယ်အစိုးရအဖွဲ့ဝင်တွေချင်းပြည်နယ်ငြိမ်းချမ်းရေးစောင့်ကြည့်ရေးအဖွဲ့ချင်းအမျိုးသားတပ်ဦး CNF ခေါင်းဆောင်တွေအပါအဝင်ချင်းမီဒီယာတွေနဲ့တွေ့ဆုံခဲ့ပါတယ
်။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။နောက်ဆက်သတင်းနောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပါရှင်။တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
်။ဂျက်တာဆွေလက်ထက်မှာပထမဆုံးအကြိမ်ဖြစ်တဲ့ထူးထူးရွေးကောက်ပွဲတွေကိုခုနှစ်2015ခုနှစ်မှာပြုလုပ်ဖို့ရာထားပါတယ်။လာပိုင်းမဲ့ကြာတော့မဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့တော့ဒီအာဏာပိုင်တွေရဲ့ပြင်ဆင်မှုပါတီတွေရဲ့ပြင်ဆင်မှုလူလူကြားမှာရွေးကောက်ပွဲအသည့်နဲ့ပတ်သက်လို့နိုးကြားမှုစသဖြင့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အရေးအယောင်ငွေသက်တွေတိတ်ပြီးတော့မတွေ့ရသေးတာဘာကြောင့်ပါလဲအခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းများလူတွေတို့ရောရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလူတွေမင်းများလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392382554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။လာမယ့်စနေနေ့ညဓာတ်ရိုက်လေလိုင်းစီစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။အသက်82နှစ်အရွယ်တရုတ်ဝါရင်သတင်းစာဆီယာမခေါင်းယူကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုအတွက်အပြစ်ရှိတယ်ဆိုပြီးဘေကျင်းတရားရုံးတစ်ခုကထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။မစ်ခေါင်းအနေနဲ့အယူခံဝင်ဖို့ရှိတယ်လို့သူရှိနေတဲ့မိသားစုဝင်တွေကပြောပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုအတွက်မစ်ခေါင်းကိုဆွဲချက်တင်တာဟာအတိတ်ပဲမရှိဘူးလို့သူရှိနေတဲ့သူ့ကိုထောက်ခံသူတွေကယူဆနေတာပါ။သူပေါက်ကြားစေခဲ့တယ်လို့ဆွဆွဲခံရတဲ့ကွန်မြူနစ်ပါတီရဲ့ညွှန်ကြားချက်တွေကိုအစိုးရဝက်ဘ်ဆိုက်စာမျက်နှာတွေပေါ်မှာအကျဉ်းချုပ်ပြီးကြေကြေပြန့်ပြန့်ဖော်ပြခဲ့ပါတယ်။မှတ်တမ်းနံပါတ်6လို့နာမည်ပေးထားတဲ့ညွှန်ကြားချက်ကအနောက်တိုင်းဒီမိုကရေစီလူတိုင်းတန်းတူခံစားခွင့် လူမှုအခြေပြုအဖွဲ့အစည်းတွေနဲ့သတင်းလွတ်လပ်ခွင့်တွေတရုတ်နိုင်ငံထဲမှာမပြတ်နှံ့အောင်နှိမ်နှင်းဖို့အစီအစဉ်တွေကိုဖော်ပြထားတာပါ Miss Gao ဟာ1989ခုနှစ်ကလေးကသတင်းဌာနတော်တော်များများအတွက်သတင်းတွေရေးသားဖော်ပြလာခဲ့သူဖြစ်ပါတယ်သတင်းလွတ်လပ်ခွင့်အတွက်နှစ်ပေါင်းများစွာမြှုပ်နှံပြီးလှုပ်လာတာကြောင့်လဲတက္ကသိုလ်2000ခုနှစ်မှာကမ္ဘာသတင်းလွတ်လပ်ခွင့်သူရဲကောင်းစုကိုရခဲ့တာအပါအဝင်အခြားစုတွေလည်းအမြောက်များရခဲ့ပါတယ်သူရဲ့သတင်းဖော်ပြမှုတွေကြောင့်အကြိမ်ပေါင်းများစွာအဖမ်းဆီးခံရပြီးပထမအဦးဆုံးအဖမ်းခံရတာကတော့ TNMN ယင်ပြင်တပ်ဖြတ်မှုရေးခင်းပြီး1989ခုနှစ်မှာဖြစ်ပါတယ်1993ခုနှစ်တုန်းကလည်းနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ပဲထောင်ချောင်းနဲ့ချမှတ်ခံရဘူးပါတယ်အခုနောက်ဆုံးတစ်ခေါက်ကတော့ TNMN ရင်မြင်အရေးခင်25နှစ်မြောက်နှစ်ပတ်လည်အထိမ်းအမှတ်နေ့မရောက်ခင်2014ခုဧပြီလ24ရက်နေ့မှာခေါင်းယူထိမ့်သိမ့်ခံရတာပါ2014ခုမေလ10ရက်နေ့ကနိုင်ငံပိုင်ရုပ်မြင်သံကြားမှာခေါင်းယူကနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုကျူးလွန်တယ်လို့ဝန်ခံပြောဆိုသွားပေမဲ့သူဒီလိုပြောဆိုတာဟာချင်းချောက်ဖိအားပေးမှုတွေကြောင့်ဖြစ်တယ်လို့ခေါင်းယူကနောက်ပိုင်းမှာပြောခဲ့ပါတယ်ကောင်းယူကိုထောင်နှံ9နှစ်ချမှတ်လိုက်ပြီလို့ဧပြီလ19ရက်နေ့ကကြေညာလိုက်ပြီးနောက်မစ်ကောင်ကိုချက်ချင်းလှုပ်ပေးဖို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရသူမာရီဟော့ဖ်ကတရုတ်အာဏာပိုင်တွေကိုတောင်းဆိုခဲ့တယ်လို့လူအခွင့်အရေးနဲ့ပတ်သက်လို့နိုင်ငံတကာကလိုက်နာတင်တဲ့အတိုင်းတရုတ်အစိုးရကလေးစားလိုက်နာဖို့လည်းတောင်းဆိုလိုက်ပါတယ်နိုင်ငံသားသတင်းဌာနတစ်ခုကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားစေခဲ့တဲ့ဆွဆွဲချက်နဲ့မစ်ကောင်ကိုတရားရုံးမှာတကပိတ်စီရင်ပြီးထောင်နှံ9နှစ်ချမှတ်ခဲ့တာအတွက်အမေရိကန်ပြည်ထောင်စုကအထူးပဲစိုးရိမ်မိကြောင်းမစ်ဟော့ဖ်ကသတင်းတောက်တွေကိုပြောပါရယ်မစ်ကောင်းယူပေါ်အခုလိုပြစ်ဒဏ်ချမှတ်ပြလိုက်တာဟာအများအကျွတ်အတွက်ဆောင်ရွက်ပေးနေတဲ့ပူတီချောင်လိုရှေ့နေမျိုးတွေလိမ်မိုင်းဆိုင်ရာစော်ကားခံရမှုကိုစန့်ကျင်ဆန္ဒပြဖို့စီစဉ်ခဲ့လို့အဖမ်းခံရတဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူ၅ဦးအပြင်သတင်းသမားတွေဘာသာရေးကောင်းဆောင်တွေအပါအဝင်တရုတ်အစိုးရရဲ့မူဝါဒနဲ့လှုပ်ဆောင်ချက်တွေကိုငြင်းညက်တဲ့နီးနဲ့မေးခွန်းထုတ်သူတွေအတွက်စိုးရိမ်စရာကောင်းတဲ့တရုတ်အစိုးရရဲ့လှုပ်ရက်ပဲဖြစ်တယ်လို့မစ်မာရီဟော့ဖ်ကပြောကြားသွားခဲ့ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုတင်ပြခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအကျဉ်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ကိုချော်ချော်သိန်းကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဗော်တီမိုးမြို့မှာရဲတပ်ဖွဲ့ကဖမ်းဆီးတင်သိမ်းထားခြင်းတွင်လူမဲမျိုးသားငယ်တူတေဆုံးသွားတဲ့ဖြစ်ရပ်ပေါ်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးတာဂျာတာဘရီနီကပြီးဆုံးသွားပါပြီ။စင်ကန်စာကိုရဲတပ်ဖွဲ့ကအစိုးရရှေ့နေတွေလက်ထက်အလိုက်ပြီးဖြစ်ပြီးလူငယ်ကိုဖမ်းဆီးတာမှာပါဝင်တဲ့ရဲတပ်ဖွဲ့ဝင်တွေကိုတရားစွဲသည့်မတင်ဆိုတာရှေ့နေတွေကဆုံးဖြတ်ကြမှာပါ။နီပေါ်နိုင်ငံမှာပြီးခဲ့တဲ့သတင်းပေါ်တွင်လှုပ်သွားခဲ့တဲ့ငလျင်ကြောင့်ပျက်စီးသွားတဲ့ဆော်ဦးတွေကြားကနောက်ထပ်လူ2ဦးကိုဂျာတာဘရီနီမှာကယ်တင်လိုက်နိုင်ပါတယ်။ငလျင်ကြောင့်တေဆုံးသူအရေအတွက်6000နီးပါးဖြစ်လာနေတဲ့အချိန်မှာပဲအခုလိုထပ်ပြီးကယ်တင်နိုင်တာပါ။ပြိုကျနေတဲ့တဲခုခံဆော်ဦးပြောက်ကနေအသက်15နှစ်အရွယ်လူငယ်လေးတူဦးနဲ့အသက်30အရွယ်ဟိုတယ်မြို့ပေါ်ကျောင်းဝန်ထမ်းတူဦးတို့ကိုကယ်တင်လိုက်နိုင်တာဖြစ်ပါတယ်။ဂျာမနီနိုင်ငံမှာမေရီနေ့ဒီကနေ့မှကျင်းပမယ့်ထင်ရှားတဲ့စပိန်စီပြိုင်ပွဲတစ်ခုကိုတိုက်ခိုက်မဲ့အစ္စလာမ်ဆွေးရောက်ဝါဒီတွေရဲ့အကြံစည်ဆိုတာကိုဟန်တားလိုက်နိုင်တယ်လို့ဂျာမန်ရဲတပ်ဖွဲ့ကဂျာတာဘရီနေ့မှာပြောပါတယ်။တူရကီနယ်ပွားဂျာမန်နိုင်ငံသားနဲ့သူ့ရဲ့ဇနီးဖြစ်သူတူရကီနိုင်ငံသူတို့ကိုဖရန့်ဖူ့မြို့ရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်။ဖောက်ခွဲပစ္စည်းတွေလုလုရတဲ့ဓာတ်ပစ္စည်းအများအပြားကိုအမျိုးသားတူဦးကထူးထူးခြားခြားလာဝယ်သွားတဲ့အကြောင်းကုမ္ပဏီဆိုင်တစ်ခုရဲ့လူထုမားကရဲတပ်ဖွဲ့ကိုအကြောင်းကြားခဲ့ပြီးတဲ့နောက်အဒီလိုဖမ်းဆီးတာတွေဖြစ်လာတာပါ။အမေရိကန်ပြည်ထောင်စုကစီးပွားရေးအရတခတ်အရေးယူထားတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကိုစီးရင်တဲ့ကနေပဖြတ်ပေးတဲ့နယ်လို့ပြည်ထောင်စုမြန်မာနိုင်ငံကုမ္ပဏီများနဲ့စမုလမှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်ကပြောလိုက်ပါတယ်။ဦးဝင်းအောင်ကိုယ်တိုင်ကအဲ့ဒီအရေးယူခံထားရတဲ့စီးရင်တဲ့ကနေမကြခင်ရပိုင်းကမှပယ်ဖြတ်ခံထားရတာပါ။ခေတ်ကလေးနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပို့ကုန်သွင်းကုန် US Exim Bank ကိုပြုပြင်ပြောင်းလဲရေးတချို့လုပ်ဖို့လိုအပ်တယ်လို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ပင်နာကပြောလိုက်ပါတယ် Exim Bank ဟာမြန်မာနိုင်ငံမှာလည်းလုပ်ငန်းတွေလုပ်နေတဲ့ bank ဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကြော်ကြော်သိန်းကပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဦးဆန်မိုးဝေပါ Engineer ကတော့ Jimmy Cook ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တောက်ကြံနေညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ VOA ရုပ်သံအစီအစဉ်ကိုတော့ည9နာရီကနေ9နာရီခွဲမှာထုတ်လွှင့်မှာပါရှင်နားဆင်ကြည့်ရှုကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.